Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တန်ရဲ့2022ခုနှစ် February 23ရက်ဗုဒ္ဓညရေဒီယိုရုပ်သံအစီအစဉ်တွေကိုမြန်မာစံတော်ချိန်9နာရီကနေ10နာရီအထိ Washington DC မြို့တော်ကနေစထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒါ့အပြင် VOA website, Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းထုတ်လွှင့်နေပါတယ်ခင်ဗျာ။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါဒီညထိတ်တဲရောက်သတင်းတွေထဲမှာတော့မြန်မာပေါ် ICJ အဖြစ်ပြဆိုင်ရာတရားရုံးမှာလူမျိုးတုံးတပ်ဖြတ်မှုနဲ့တရားစွဲခွင့်ရှိတယ်လို့ဂမ်ဘီယာကရှောက်လဲခဲ့ပါတယ်။မြန်မာခရစ်ယာန်ဖွန်တော်ကြီးနှစ်ပါးဖမ်းခံရတယ်လို့လည်းအာရှကက်သလစ်သတင်းကဆိုပါတယ်။ American, Japan နဲ့ Australia တို့ကတော့ Russia ကိုပိတ်ဆို့အရေးယူလိုက်ပါတယ်။ဒီသတင်းတွေနဲ့အပြီးမှာတော့ဒီညအထူးခြားဆုံးစိတ်ဝင်စားစရာသတင်းပေးပို့ချက်တွေထဲမှာဆိုရင် ICJ မှာတရားမစွဲဖို့မြန်မာကခြေပတာကိုပြန်ပယ်ချပေးဖို့ဂမ်ဘီယာကရှောက်လဲလိုက်ပါတယ်။NLD နဲ့ SNLD ပါတီတို့ကိုရွေးကောက်ပွဲကော်မရှင်ရေးယူမယ်ပြောတာကို SNLD ကအခုလိုတုံ့ပြန်လိုက်ပါတယ်
။ကျွန်တော်တို့ကသူတို့စီပေါ်ပြီးအစစ်စေးခံဖို့အတွက်အဆင်မပြေဘူး။လုပ်ငန်းသဘောတဘာဝရဆိုလို့ရှိရင်ငွေစင်းစစ်စေးတယ်ဆိုတာကဒီအစစ်စေးခံမဲ့အဖွဲ့အစည်းရဲ့ဒီနေရာအထိလာပြီးတော့မှစစ်စေးရမှာပါနော်
။နောက်ရှန်ကရနယ်စပ်မှာတိုက်ပွဲတွေဆက်ပြင်းထန်နေပါတယ်။အခုလိုသတင်းစာတွေပြီးမှာတော့ဗိုလ်လူညပတ်စင်ကဏ္ဍတွေဖြစ်တဲ့လူထုနဲ့ကျန်းမာရေးနောက်ဥကျော်စံတာရဲ့မြမရေးဆွေးနွေးကံနောက်အားကစားကဏ္ဍတွေကိုဆက်နาศင်ကြည့်ရှုကြရမှာပါအခုအရင်ဆုံးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းတွေကိုဥတည်မောင်တန်းနဲ့အလိမ်မာတို့ကြောပြပေးပါအောင်ခင်ဗျာ
ရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့ပတ်သက်ပြီးအပြည်ပြည်ဆိုင်ရာတရားရုံးမှာဂါဗီယန်နိုင်ငံကသူ့ရဲ့တရားစွဲဆိုနိုင်ခွင့်ကိုဒီကနေ့တရင်ကြေညာနေတဲ့အချိန်မှာရှောက်ထားနေပါတယ်။တနင်္လာနေ့တုန်းကတော့မြန်မာနိုင်ငံဘက်ကအဖွဲ့ခေါင်းဆောင်ဥက္ကူကိုလိုက်နဲ့ရှေ့နေတွေကရှောက်ထားခဲ့ကြတာပါ။ကနဦးစစ်ဆေးမှုမှာဂမ်ဘီယာနိုင်ငံကတရားစွဲဆိုနိုင်ခွင့်ရှိမရှိကိုမြန်မာဘက်ကအချက်၄ချက်နဲ့ညင်းပွားခဲ့တယ်လို့အဖွဲ့ခေါင်းဆောင်ဥက္ကူကိုလိုက်က VOA ကိုပြောပါတယ်။အဲ့ဒီထက်ကအချက်တစ်ချက်ကတော့ဂမ်ဘီယာဟာအစ္စလာမ်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ကိုစားတရားစွဲဆိုတာဖြစ်ပြီး OIC အဖွဲ့ဟာလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာအပြစ်ပြဆိုင်ရာသဘောတူစာချုပ်ပါလက်မှတ်ရေးထိုးထားတာမဟုတ်ဆိုတဲ့အချက်ဖြစ်ပါတယ်။ကြားပြညွှန်ကြားချက်၄ချက်ထုတ်ဖို့ဂမ်ဘီယာကတရားရုံးကိုတောင်းဆိုစဉ်ကလည်းမြန်မာဟာအဲ့ဒီအချက်တွေကိုရှောက်ထားတင်ပြခဲ့ဘူးပေမဲ့တရားရုံးကမြန်မာနိုင်ငံရဲ့တင်ပြချက်ကိုလက်မခံခဲ့ပါဘူး။ဂမ်ဘီယာဟာတခြားနိုင်ငံတွေနဲ့အဖွဲ့အစည်းတွေရဲ့ထောက်ခံမှုကိုရယူနိုင်ပြီးဒီအချက်ကြောင့်တော့စာချုပ်ချုပ်ဆိုထားတဲ့တိုင်းပြည်တွေကြားအငင်းပွားနေတာကိုမပြတ်ပြတ်နိုင်ဘူးလို့တရားရုံးက2020 January 23မှာထုတ်ခဲ့တဲ့အမှုအကျဉ်းစာရမ်းမှာဖော်ပြခဲ့ပါတယ်။အမှုကိုမြန်မာကတောက်ကြနေမှာခြေပပြီးဂမ်ဘီယာကလာမယ့်တနင်္လာနေ့မှာခြေပဖို့သတ်မှတ်ထားပါတယ်။မြန်မာကက်သလစ်ဘုန်းတော်ကြီးနှစ်ပါးအဖန်ခါရတယ်လို့အာရှကက်သလစ်သတင်းဌာနကသတင်းထုတ်ပြန်လိုက်ပါတယ်။အဖန်ခါရရတဲ့ဘုန်းတော်ကြီးနှစ်ပါးကတော့ Saint Teresa Literal Mission အဖွဲ့က John Bosco နဲ့ John Paul Rell တို့ဖြစ်ကြပါတယ်။သူတို့ဟာရှမ်းပြည်နယ်ကအိုးအိမ်စွန့်ခွာထွက်ပြေးကြသူတွေကိုအကူအညီပေးဖို့ရှမ်းပြည်နယ်ကိုအသွားလမ်းကစစ်ဆေးရေးဂိတ်ပါ February 21ရက်နေ့ကဖမ်းခံခဲ့ကြရတာဖြစ်ပါလေ။စစ်တပ်နဲ့မဟုတ်မျိုးသားတပ်တို့ကဖမ်းဆီးတာဖြစ်တယ်လို့အာရှကက်သလစ်သတင်းဌာနကပြောပါတယ်။ဘာကြောင့်ဖမ်းဆီးတယ်ဆိုတာကိုမသိရသေးပါဘူးလို့ဖဲခုံဖုံးတော်ကြီးကြောင့်ကဆိုပါတယ်။မိုးပြဲမှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးရဲသားတွေအိုးအိမ်စွန့်ခွာထွက်ပြေးသိမ်းရှောင်ခဲ့ကြရတာပါ။ကက်သလစ်ဘာသာဝင်တွေဟာတောင်ကြီးကက်သလစ်ဘုရားကျောင်းမှာခိုးလုနေကြရတာဖြစ်ပါတယ်။ဂျပန်နဲ့ဩစတြေးလျတို့ကအမေရိကန်နဲ့တခြားနိုင်ငံတွေလိုပဲရုရှားပေါ်ပိတ်ဆို့အရေးယူလိုက်ကြပါတယ်။ရုရှားကယူကရိန်းကိုလုံးဝအပြည့်စုံကျူးကျော်တိုက်ခိုက်တော့မယ်ဆိုတာကိုလောရက်တွေတိုင်းကပြသနေတယ်လို့နေတိုးအတွင်းမှူးချုပ်ကပြောလိုက်ပါတယ်။ရုရှားလွှတ်တော်ကသမ္မတပူတင်ကိုနိုင်ငံခြားမှာတပ်များအုံပြုခွင့်ကိုအင်္ဂါနေ့ကပေးလိုက်ပါတယ်။ခွဲထွက်ရေးသမားတွေကတီးခြားနိုင်ငံအဖြစ်ကြေညာလိုက်တဲ့ယူကရိန်းရဲ့ပြည်နယ်နယ်နယ်တွေကိုရုရှားတင်ကားတပ်တွေဝေရောက်သွားကြပါပြီ။ရုရှားကငြိမ်းချမ်းရေးထိန်းသိမ်းမှုတပ်တွေလို့ပြောပေမဲ့အဆိုပါနယ်နယ်နယ်ကိုတိုင်းကအဖြစ်ရုရှားကအတိမပြုတ်လိုက်တာဟာယူကရိန်းရဲ့အချုပ်အခြာအာဏာနဲ့နယ်မြေတည်တံ့ရေးကိုကျူးကျော်လိုက်တာဖြစ်တယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ကပြောပါတယ်။ဘော်တစ်ဒေသမှာအီတလီနိုင်ငံကတပ်သား800ပါတပ်ရင်းတရင်ကိုချထားလိုက်တယ်လို့ဂျာမနီနိုင်ငံကလည်း F-35 တိုက်လေယာဉ်80နဲ့အပါချီတိုက်ခိုက်ရေးရဟယဉ်20ကိုချထားလိုက်ပါတယ်။ America Dabra Biden Nado Daha Kagwa Ye Dreda Pibi Russia Go Taipo Yue Chet Mashiba Bulu Pio Bade Ukraine Bado Dabra Ga Yen Sita In Ago Sin Kolai Bade Russia Ga Sene Jujo Laba Go Han Dane On Dade Pobi Russia Po Peso Ye Yu Jabu Nenga Daga Dai Wingo Ukraine Nenga Jai Wunji Dimitro Kuliba Ga Taito Lai Bade Germany Nenga Ga Russia Siga Dabawa Dangwe Go Nasa Do Wa Yubo Lou Tade Dangwe Pai Lai Dabaw Tunji Cheku Yasai Lai Bade Ukraine Jet Devo Soye Chabla O American Ga Panty Nide Lo Tioka Suswe Lai Bade Russia Po Peso Ye Yura Go Tioka Saje De Lo เดี๋ยวในงานใหญ่วันนี้จะน่าเปลี่ยนสกุลชีดูว่าชนยังก็ปูดูนี่ก็เปลี่ยนมาเลยแต่ชาวโลกเปลี่ยนอะไรเดี๋ยวเหยียดดีเจก็จะเข้าไปเปลี่ยนอะไรก็บ้าเราเช่ากันยูเครนเนี่ยสามารถจะดูชาติอะไรก็ตัวเปลี่ยนในนี้เนี่ยอเมริกันก็ยูเครนก็เล่นได้ไปปูไปเจออาเซียนเต็มมาหมู่ก็ปูไปจีทวาสีเกิดเอลูตัวก็สวาเลยเดี๋ยวในรัสเซียยังนิมูกาเดี๋ยวตำรวจชี้จุดเป็นระดับมาปูไปจีบ้านลากไปเลยดีละสบายงานไปชี้จุดเป็นงานตำรวจปูดิงก็ ในเจมาลักขันด้วยส่งกระจายมาได้เลยยังคิดสูบยาบีรังสูดเองก็ในงานเรื่องมาในตัวก็ตัวเชื่อลาลาโก้สั่งจีนกระจายตลอดไต้หวันเดียวบีเอสไปพิจารณาเลยนั่นเองก็พูดว่าจีนจะมาพบยาเกจามาเลยยูเครนเนี่ยปัจจุบันในงานการเดินมาหมู่เมียมาลาลาโก้พ่อทีวีพาวเวสเวนพิชชาจับบุเดียวกับลูลาจับโจยสุกุชิดูกับเบียวมาเลยแต่บีเม American
ပြည်နယ်တခြားနိုင်ငံတွေကရုရှားနဲ့စံတမန်လမ်းကြောင်းကအဖြစ်ရှာဖို့ကြိုးစားခဲ့တာတွေကိုတော့သူကပြောပြတော့ခဲ့ပါဘူး။ပြည်ယမရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာဝိုင်း ကိုတုံးတုံးငါတို့ဖြင့်စနေတနင်္ဂနွေမှာတိုင်းလမ်မီတာ100ကိုစေကီလိုဟတ်စ်တင်ငါခွန်ငါကနေပြောထုတ်လွှင့်ပေးနေပါတယ်ရှင်။ဗီအိုအမေရိကန်တံခါးနေထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒီမှာလေးမှာပါ။အိမ်သုံးလျက်စစ်ပစ္စည်းတွေကနေကာကွယ်ရေးဆိုင်ရာပစ္စည်းတွေအထိထုတ်လုပ်ရေးနည်းပညာမှာတုံးတဲ့ညေရှားတတုနဲ့အခြားအရေးကြီးတဲ့တတုတွေကိုပို့ပြီးရှာဖွ ီကနေ့နဲ့မနက်ဖြန်ရဲ့ထုတ်ကုန်ပစ္စည်းတွေကိုတရုတ်နိုင်ငံကိုပဲအားကိုးနေမယ်ဆိုရင်ကျွန်တော်တို့ရဲ့အနာဂတ်ကိုအမေရိကန်မှာတည်ဆောက်နိုင်မှာမဟုတ်ဘူးလို့သမ္မတဘိုင်ဒန်ကပြောသွားတာပါမြေရှားတပ်ထုနဲ့တခြားအရေးပါတဲ့တပ်ထုဒူးဖော်ထုတ်လုပ်ရေးအတွက်ကလီဖိုးနီးယားရှိ MP Material စက်ရုံနဲ့ဒေါ်လာ35တန်းရှိတဲ့စာချုပ်ကိုချုပ်ဆိုခဲ့ပါတယ်။မြေရှားတပ်ထုကရှားပါတဲ့တပ်ထုဖြစ်ရုံသာမကတပ်ထုထုတ်လုပ်ရေးနဲ့တန့်စီရေးမှာပါအတော်လေးခက်ခဲအကုန်ကြများပါတယ်။နောက်ဆုံးထုတ်ပြန်တဲ့အချက်အလက်အရဆိုရင်တော့မြေရှားတပ်ထုဒူးဖော်ထုတ်လုပ်မှုမှာတရုတ်ပြီးအမေရိကန်ကဒုတိယလိုက်ပါတယ်။ရကိုရီးယားနိုင်ငံစီကိုကိုဗစ် -19 ကာကွယ်ဆေးတန်း60ပေးပို့ဖို့နိုင်ငံတကာအသိုင်းအဝန်းကိုကုလသမဂ္ဂရဲ့မြောက်ကိုရီးယားလူအခွင့်အရေးဆိုင်ရာကြွမ်းကျင်သူကတိုက်တွန်းထားပါတယ်။ကုလသမဂ္ဂရဲ့ကာကွယ်ဆေးညီတူညီမျှရရှိရေးကိုဗစ်အစီအစဉ်အပါအဝင်နိုင်ငံတကာကိုဗစ်ကာကွယ်ဆေးအကူအညီပေးရေးအစီအစဉ်တွေကိုမြောက်ကိုရီးယားအစိုးရဘက်ကညှင်းဆန်တာမျိုးဒါမှမဟုတ်လုံဆောင်ချက်တွေလုံဆောင်မှုကိစ္စတွေမှာပြက်ကွက်တာမျိုးတွေရှိခဲ့တာပါ။ကိုဗစ်ကာကွယ်ဆေးတချို့ကိုလက်ခံရရှိတဲ့ကိစ္စမှာမြောက်ကိုရီးယားအာဏာပိုင်တွေဘက်ကမယုံသင်တာဖြစ်နေပုံရပါတယ်။ဖီအားတွေရှိပြီးမှတချို့ကိုလက်ခံယူခဲ့ပါတယ်လို့မြောက်ကိုရီးယားလူအခွင့်အရေးဆိုင်ရာကုလကိုယ်စားလှယ်သောမတ်စ်ခွေထာနာကစိုးမျိုးမှလုတ်တဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။ကာကွယ်ဆေးတန်း60ကမြောက်ကိုရီးယားကပြည်သူလူထုတရလုံးကိုကာကွယ်ဆေးနှစ်ကြိမ်ထိုးပေးနိုင်တဲ့လုံလောက်တဲ့ပမာဏဖြစ်တယ်လို့လည်းသူကထောက်ပြပါတယ်။အခုလက်ရှိမှာတော့ COVAX အစီအစဉ်နဲ့မြောက်ကိုရီးယားကိုခွဲဝေပေးတဲ့ COVID ကာကွယ်ဆေးက 1.29 တန်းသာရှိတယ်လို့ကုလသမဂ္ဂကလင်းများရန်ပုံငွေအဖွဲ့ကဆိုပါတယ်။ COVAX ကနေအရင်ဆုံးရရှိတဲ့ AstraZeneca ကာကွယ်ဆေးရဲ့ဘေးကင်းမှုနဲ့ထိရောက်မှုနဲ့ပတ်သက်ပြီးမြောက်ကိုရီးယားအစိုးရကစိုးရိမ်ပူပန်တယ်လို့ဇူလိုင်လ VOA သတင်းပေးပို့ချက်တစ်ခုမှဖော်ပြထားပါတယ်။ကာကွယ်ဆေးပို့ဆောင်ဖို့ပြည်ဝင်ခွင့်ခွင့်ပြုဖို့ကိုလည်းတုံ့ဆိုင်နေပုံရပါတယ်။ Pacific the Motia down by John Angang and Tongama. She out meet up Pagwe Mujang. She out give a jury at Topia Sigavi to La Jamabe. Tibia Sirigo Pianetin Senangevare. Tsunami down to Alomio Bagate, Tongai and Nuro. Nuko, Alupa she. She out meet up Honga Tonga Honga. Ha by Pagwe Mubi. Those are Konya Jamabe. Tonga to Bujo need time to redraw. In the next set to move in Aniga Tenya Keraba. Fiji Nangane, Tatan Nanganigo Sapebe, Goze Kilometa, Sheshida Ye, Alkibe Jogo, Sato, Pibin Kerelo, A Soya by Tonga Kibe Gomniga down when she do regard so by. January Lassanga Yaga Pikere, Tsunami Jila Yaka Mujang, Tonga Ma Ludon Ute Songeraba. Xiao Mira Bagwe Mujang Trollare, Mira Biariha, Say Dow Pisiramo, D. Jonesu Nangane, Taudon Yugule, Ninya Siraba. ရေးပေါ်ကဲဆေးရေးပစ္စည်းတွေလာပို့ပေးတဲ့နိုင်ငံတကာကသတိပေးချက်တွေထွက်လာပြီးတဲ့နောက်မှာအာရှနဲ့ဩစတြေးလျစတော့ဈေးကွက်တွေအတက်ပတ်ကိုပြန်ပြီးဦးတည်လာပါတယ်။မနေ့ကစတော့ဈေးကွက်ပိတ်တဲ့အချိန်ရှန်ဟိုင်းကိုပိုးဆေးအညွန်ကိန်းကတုံညာဒသမ
英国的公司税率高，而加班马税高。随着澳洲股美国人多拉的长股价的三年加的马的三年，南岸的个税税高，东亚的他妈利亚该弄加新给吧嘞。美国越南省的税高，过三年的他妈你看多拉税啊涨，弟弟大大税变来让么税吧哦。The Voice of America，The Voice of America，VOA。VOA美国三月，February的十三日的普鲁尼亚铁蛋鸭的人队伍。 ဥတီမောတန်ရဲ့အလိမ်မာတို့ပြောပြပေးခဲ့ကြတာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုစတိုက်ပြောပြပေးပါမယ်ပထမဆုံးကတော့ICJ မှာတရားမစွဲဖို့မြန်မာကခြေပကြတာကိုပြန်ပယ်ချပေးဖို့ကမ်ဘီယာကဒီနေ့ရှောက်လိုက်လိုက်တာပါအပြည်ပြည်ဆိုင်ရာတရားရုံး ဒီနေ့ကျန်းနာပွဲအတွင်းဂမ်ဘီယာရှေ့နေကြကတင်ပြသွားပါတယ်မြန်မာနိုင်ငံဘက်ကထောက်ပြကန့်ကွက်နေသလိုမျိုးဂမ်ဘီယာနိုင်ငံဟာဘယ်နိုင်ငံအဖွဲ့အစည်းဘယ်ကိုယ်စားလှယ်ကူမှကိုစားပြုလုပ်ဆောင်နေတာမဟုတ်ဘူးလို့လည်းအခိုင်အမာပြောသွားပါတယ်ကိုချောချောတင်းကအသေးစိတ်ကိုပြောပြပါမယ်ခင်ဗျာဒီကနေ့မှာဂမ်ဘီယာနိုင်ငံဘက်ကရှောက်ထားတင်ပြတာပါ ကမ်ဘီယာနိုင်ငံဟာလူမျိုးတုံးတပြတ်မှုဆွဆွဲချက်မှာတရားရုံးသက်ဆိုင်တဲ့နိုင်ငံမဟုတ်တဲ့အတွက်ဒီလိုတရားဆွဆူပိုင်ခွင့်မရှိတာကြောင့်
It is why this court must reject Myanmar's meritless preliminary objections and proceed to adjudicate.
ကမ်ဘီယာနိုင်ငံဟာသူ့သဘောနဲ့ဒီလို့တာမဟုတ်ပဲအစ္စလာမ်နိုင်ငံများအဖွဲ့ OIC ကိုစားလှုပ်ဆောင်နေတာဖြစ်တဲ့ဆိုပြီးတော့လဲထောက်ပြထားပါတယ်ဒီတရားရုံးမှာကမ်ဘီယာရဲ့ရှောက်ထားချက်ကို OIC အဖွဲ့ဝင်နိုင်ငံ59ခုနိုင်ငံကတရားဝင်ထောက်ခံကြောင်းထုတ်ပြန်ခဲ့ကြတာကိုကမ်ဘီယာရှိနေချုပ်ကပြန်ပြောခဲ့ပြီးကမ်ဘီယာနိုင်ငံဟာဘယ်နိုင်ငံဘယ်အဖွဲ့ရဲ့ကိုယ်စား
of this case. This is very much a dispute between the Gambia and Myanmar.
ကျွန်တော်တို့ဘသူဘသူရဲ့ဂျာဂန်ကူစလေမှာမဟုတ်ပါဘူး။ကျွန်တော်ရေတာဝန်ယူခဲ့သူကဒီတရားဥပဒေတင်ပြခဲ့သူပါပဲ။ဒါဟာဂမ်ဘီယာနဲ့မြန်မာနိုင်ငံအကြားငင်းပွားမှုဖြစ်ပါလေ။ ရွှင်ကြရရဲ့အခွင့်အရေးကိုအကောက်ွယ်ပြီးမှုကြိုးစားရတာမှာဟုတ်ပါဘူး။လူမျိုးတုံးတက်ဖြတ်မှုကိုမကျူးလွန်ဘူး။လူမျိုးတုံးတက်ဖြတ်မှုဖြစ်အောင်မလှုံ့ဆော်ဘူး။လူမျိုးတုံးတက်ဖြတ်မှုကိုတားဆီးဖို့မြန်မာနိုင်ငံအနေနဲ့တာဝန်ရှိတဲ့အတိုင်းလူမျိုးတုံးတက်ဖြတ်မှုတားဆီးကာကွယ်ဆရာသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဝင်နိုင်ငံတစ်ခုအနေနဲ့ကိုယ်တိုင်ရဲ့အခွင့်အရေးကိုကာကွယ်တာပါ
။ ICJ ကပထမတစ်ချိန်မှာချမှတ်ပေးခဲ့တဲ့ဂျာဖြတ်စီမံဆောင်ရွက်ချက်အမိန့်ကြောင်းရွှင်ကြရီအပေါ်မြန်မာစစ်တပ်ကကျူးလွန်ခဲ့တဲ့လူမျိုးတုံးတက်ဖြတ်မှုလိုရက်တွေထမဖြစ်အောင်ကာကွယ်ပေးနိုင်ခဲ့တယ်လို့ဂမ်ဘီယာရှေ့နေကျိုးကထောက်ပြသွားပါတယ်။ပြီးခဲ့တဲ့ကြားနာပွဲတွေကလည်းမြန်မာနိုင်ငံဟာအခုဒီချိန်တရားရုံးမှာတင်ပြတဲ့အတိုင်းအလားတူကန့်ကွက်ခဲ့ပြီးတရားရုံးကဂျာဖြတ်စီမံဆောင်ရွက်ချက်တွေချမှတ်ခဲ့တာကြောင့်အဲ့ဒီအတိုင်းပဲတရားရုံးအနေနဲ့ဒီချိန်မှာဆက်ပြီးရည်တည်ဖို့လည်းတင်ပြသွားပါတယ်။မြန်မာနိုင်ငံမှာအခုဆိုရင်တရားမျှတမှုရှိဖို့ဆိုတာပိုတော့ဝေးနေပါပြီလို့ဂမ်ဘီယာရှေ့နေကျိုးဒေါက်တာဂျလိုးကပြောပါတယ်။
Justice within Myanmar is impossible. And now, as before, only this court can hold Myanmar.
မြန်မာနိုင်ငံတွင်းမှာတရားမျှတမှုရှိဖို့ဆိုတာမဖြစ်နိုင်ပါဘူး။လူမျိုးတုံးတက်ဖြတ်မှုကိုကျူးလွန်ထားတဲ့မြန်မာနိုင်ငံအနေနဲ့ကုတ်လုတ်ရကူတောင်းခံမှုရှိဖို့ဒီတရားရုံးကပဲလှုပ်ဆောင်နိုင်ပါလေ။တရားမျှတမှုနှောင့်နှေးတာဟာတရားမျှတမှုကိုငြင်းပယ်ခံရတာပါပဲ
။ဂမ်ဘီယာရှေ့နေကျိုးက ICJ မှာဒီကနေ့တင်ပြပြီးတဲ့နောက်ဂမ်ဘီယာနိုင်ငံကငှားရမ်းထားတဲ့ရှေ့နေတွေကတရားရုံးမှာဆက်ပြီးတင်ပြကြပါရစေ။ဖြစ်ပေါ်လာ၂၁ရက်နေ့မှာမြန်မာစစ်ကောင်စီဘက်ကအရင်တင်ပြခဲ့ပြီးတဲ့နောက်ဒီကနေ့မှာဂမ်ဘီယာနိုင်ငံကဆက်ပြီးတင်ပြတာပါ။အဲဒီနောက်ဖြစ်ပေါ်လာ၂၅ရက်နေ့နယ်သာလန်စံတော်ချိန်နေ့လယ်၃နာရီကနေ၄နာရီခွဲထိမြန်မာဘက်ကဒုတိယကြော့တင်ပြမှာဖြစ်ပြီး၂၈ရက်နေ့နေ့လယ်၃နာရီကနေ၄နာရီခွဲထိဂမ်ဘီယာဘက်ကဒုတိယကြော့တင်ပြမှာဖြစ်ပါတယ်။ရိုဝင်ယာလို့ခေါ်ဆိုတာကိုစစ်ကောင်စီကလက်မခံပေမဲ့လည်းအခုဂမ်ဘီယာက ICJ မှာတရားစွဲထားတာကိုတော့ကိုယ်စားလှယ်ဖွဲ့လွတ်ပြီးတော့ခြေပနေတာဖြစ်ပါတယ်ခင်ဗျာ။
ပင်နိုင်ငံဘယ်အဖွဲ့အစည်းကမှကိုစားမပြုဘဲလူမျိုးတုံးတက်ပြတ်မှုကိုတားဆီးဖို့သာ ICJ မှာမြန်မာကိုတရားစွဲတာပါလို့ဂမ်ဘီယာအဖွဲ့ကပြန်ခြေပခဲ့တာကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါအခုတော့ NLD နဲ့ SNLD ပါတီတွေကိုအရေးယူဖို့တတိပေးတဲ့အကြောင်းပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နဲ့ရှမ်းတိုင်းသားမြောက်ဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီတွေကိုပါတီစီရင်စစ်ဆေးမှုခံယူဖို့ပြတ်ကွက်တာမို့နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေအရအရေးယူသွားလိမ့်မယ်လို့စစ်ကောင်စီခန့်ရွက်ောက်ပွဲကော်မရှင်ကသတိပေးထုတ်ပြန်လိုက်ပါတယ်။ SNLD ပါတီဘက်ကတော့ဒါဟာလုံထုံးလုံနီးနဲ့မညီဘူးလို့တုံ့ပြန်လိုက်ပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုမမျှသစင်အောင်ပြောပြပေးပါအောင်ခင်ဗျာ။
စစ်တပ်ကအာဏာသိမ်းပြီးပြန်လည်ဖွဲ့ထားတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပါတီတွေရဲ့ငွေစည်းင်းကိုစစ်ဆေးမယ်ဆိုပြီးထုတ်ပြန်ခဲ့တဲ့နောက် NLD ပါတီနဲ့ SNLD ဘက်ကသတ်မှတ်ရက်မှာစစ်ဆေးခံယူမှုမရှိဘူးဆိုပြီးထုတ်ပြန်ပါတယ်။မတ်လ9ရက်နေ့ထိနောက်ဆုံးထားပြီးလာရောက်စစ်ဆေးမခံဘူးဆိုရင်တော့နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေနဲ့အရေးယူသွားမယ်လို့ကော်မရှင်ကသတိပေးထားပါတယ်။SNLD ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်အထွေထွေအတွင်းရေးမှူးဆိုင်လေးကတော့ကော်မရှင်ရဲ့လုပ်ရဟာလှုပ်ထုံးလုံနည်းနဲ့မညီဘူးလို့ခြေပပြောဆိုပါတယ်
။ကျွန်တော်တို့ကသူတို့စီပေါ်ပြီးအစစ်စေးခံဖို့အတွက်အဆင်မပြေဘူး။လုပ်ငန်းသဘောတဘာဝအရဆိုလို့ရှိရင်ငွေစင်းစစ်ဆေးတယ်ဆိုတာကဒီအစစ်စေးခံမဲ့အဖွဲ့အစည်းရဲ့တည်ငြိမ်အထိလာပြီးတော့မှစစ်ဆေးရမှာပါတော့။အဲ့ဒါကလုံထုံးလုံကြီးလို့ကျွန်တော်နားလေတယ်အဲ့လိုမှမဟုတ်ဘဲနဲ့လာပြီးအစ်စ်စေးခံလှဲ့ပါဆိုတာမျိုးကတော့အပြစ်တဆုံးတရားရှိလို့သွားပြီးအစ်စ်စေးခံရမယ်တဘောပေါ့အဲ့ဒါကိုကျွန်တော်တို့လက်သက်မခံနိုင်ပါဘူးကျွန်တော်တို့မှာရုံးဖွင့်ထားတာရှိတယ်စည်ရင်းစရာတွေအမှန်ကန်ရှိတယ်လို့အဲ့ရုံးကိုလာပြီးစစ်ဆေးပါအဲ့လိုမျိုးဆိုရင်တော့ကျွန်တော်တို့အဆင်သင့်ပေါ့နော်အာနိုင်ငံရေးပါတီများမှပုံတင်ခြင်းဥပဒေမှာစင့်ခွင်လာရမယ်အစ်စ်စေးခံရမယ်ဆိုတာမျိုးကြီးတားထားတာလည်းမတွေ့ပါဘူ
းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့ကတော့2021 February 1ရက်ဆေးအာဏာသိမ်းပြီးတဲ့နောက်မှာပါတီဥက္ကဋ္ဌဒေါင်ဆန်းစုကြည်ဒီဥက္ကဋ္ဌတွေဖြစ်တဲ့ဦးဝင်းမြင့်နဲ့ဒေါက်တာစောမြင့်မောင်တို့အပါအဝင်ပါတီဗဟုအလုပ်အမှုဆောင်အယောက်20နီးပါးအဖမ်းခံထားရတာနောက်ပြီးပါတီစီးရင်တွေကင်တွေဆောင်ရွက်နေတဲ့ပါတီဗန္ဒာရီမှုတူဖြစ်တဲ့ဦးသိန်းဦးကိုလည်းဖမ်းဆီးခံထားရတာပြင်စီရင်တွေထိမ့်သိမ်းထားတဲ့ပါတီရုံးချုပ်ကိုလည်းဖျက်ဆီးခံရတာမို့ပါတီငွေစီရင်စစ်ဆေးဖို့ဆိုတာအခက်အခဲအများကြီးရှိတယ်လို့အမည်မဖော်လိုတဲ့ပါတီလူလက်ပိုင်းခေါင်းဆောင်တူက VOA ကိုပြောပါတယ်ဒီလိုအခက်အခဲတွေရှိနေတာကိုသိသိနဲ့စစ်ဆေးခံဖို့အတွက်လှုံ့ဆော်တာကပါတီကိုဖျက်သိမ်းနိုင်အောင်တမင်ဖန်တီးလှုံ့ဆော်မှုတက်တက်ပဲလို့အဲ့ဒီပါတီခေါင်းဆောင်က VOA ကိုပြောဆိုပါတယ်ဒါပြင် NLD ပါတီဘို့အလုပ်မှုဆောင်အများစုဖန်ခံထားရတဲ့အတွက်ပ ါတီလုပ်ငန်းအရေးအရအတွေ့ပါတီဗဟုအလုပ်ကော်မတီဆိုတာကိုဖွဲ့ပြီးတော့ဆောင်ရွက်နေတယ်လို့အဲ့ဒီအဖွဲ့ဝင်အားလုံးကလည်းတင်းရှောင်နေကြရပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထုတ်ပြန်ချက်အရပြက်ကွက်ခဲ့တဲ့ပါတီနှစ်ခုကိုတီစဲနိုင်ငံရေးပါတီများမှတ်ပုံတင်တဲ့ဥပဒေပါပုံမှန်24ကအရလာမယ့်မတ်လ9ရက်နေ့နောက်ဆုံးထားပြီးတော့အစစ်ဆေးခံမှုနဲ့ထပ်ပြီးတော့ပြက်ကွက်ရင်ပုံမှန်24ကငယ်ကကြီးငါစတာတွေနဲ့အစဉ်စဉ်အေးအေးယူဖို့လှုပ်သွားမယ်လို့ပါဝင်ပါတယ်တီစဲနိုင်ငံရေးပါတီများမှတ်ပုံတင်တဲ့ဥပဒေပါပုံမှန်24ကငယ်ကတော့ကော်မရှင်ညွှန်ကြားချက်မလိုက်နိုင်တဲ့ပါတီကိုပထမဆုံးအနေနဲ့ပါတီလှုပ်ရှားမှုတွေကို၃နှစ်အထိယာယီရပ်ဆိုင်မှုလုပ်နိုင်တဲ့ပုံမှန်ဖြစ်ပါတယ်။ပုံမှန်24ကကြီးကတော့ဒီလိုအပြစ်ပေးတာကိုမှထပ်ပြီးတော့မလိုက်နိုင်ရင်ပါတီလုပ်ငန်းအားလုံးကိုကာလသတ်မှတ်ချက်နဲ့ရပ်ဆိုင်မှုလုပ်နိုင်တဲ့ပုံမှန်ပါ။ပုံမှန်24ကကတော့ပါတီကိုအပြီးတိုင်ဖျက်သိမ်းပစ်နိုင်တဲ့အမိန်ချမှတ်နိုင်တဲ့ဥပဒေပုံမှန်ဖြစ်ပါတယ်။နိုင်ငံရေးလီလာသုံးသက်သူဦးရဲထွန်းကတော့ကော်မရှင်ဘက်ကကြေညာချက်နဲ့ဒီပါတီနှစ်ခုဖျက်သိမ်းခံရမှာကိုစိုးရိမ်နေလို့ပြောပါတယ်
။နိုင်ငံရေးကတော့သူတို့ကမဖျက်သိမ်းစေချင်ဘူး။ဒီလူကြီးစီအနေနဲ့။ဒါနဲ့ရွေးကောက်ပွဲမှာပါစေချင်တာပေါ့။ဒီအဓိကအားဖြင့်တော့ NLD နဲ့ SNLD ပါပဲ။နည်းနည်းတော့နိုင်ငံရေးကနည်းနည်းတော့တွက်ချက်ပြီးတော့လုပ်လိမ့်မယ်ထင်တယ်။အရေးယူတဲ့ကိစ္စမှာလေ။တက်နိုင်တယ်များသူကဟိုပါပေတင်နေသူတို့လုံးမဲ့ယူကောက်ပွဲမှာလေအဲပါပေတင်တဲ့အခါကျတော့ဒီကြားထဲမှာသူတို့ကအဲ့လိုမတရားသဖြင့်ဖျက်သိမ်းလိုက်တယ်ဆိုတဲ့ဟာမျိုးအဖြစ်မခံခြင်းလို့
လက်ရှိမှာနိုင်ငံရေးပါတီ92ပါတီရှိတဲ့အနေနဲ့85ပါတီကိုစစ်ဆေးမှုတွေဆောင်ရွက်ပြီးပြီလို့ကော်မရှင်ဘက်ကထုတ်ပြန်ထားပါတယ်ရှင
် SNLD နဲ့ NLD ပါတီတွေကိုရွေးကောက်ပွဲကော်မရှင်ကအရေးယူမယ်လို့ပြောတာကိုလက်မခံနိုင်ဘူးလို့ SNLD ပြောခွင့်ရပြောတာကိုမမြသဆင်အောင်ပြောပြခဲ့တာပါအခုဆက်ပြီးပြောပြမှာကရှန်ကယားနယ်စပ်တိုက်ပွဲတွေဆက်ပြင်းထန်နေတဲ့အကြောင်းပါရှန်ကယားနယ်စပ်ဒီမော့ဆိုးမြို့နယ်မိုးပြဲမြို့နယ်တွေမှာဒေသခံပြည်သူကာကွယ်ရေးပူးပေါင်းတပ်တွေနဲ့စစ်ကောင်စီတို့ကြားတိုက်ပွဲတွေဒီနေ့အထိဆက်ပြင်းထန်နေပါတယ်တိုက်ပွဲအတွင်းစစ်ကောင်စီဘက်ကလေကြောင်းသုံးတိုက်ခိုက်မှုတွေပါရှိခဲ့ပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုမဆုမွန်ပြောပြပေးပါအောင်ခင်ဗျာ
ဖေဖော်ဝါရီလ23ရက်နေ့ဒီကနေ့မှာတော့ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်ဒီမော့ဆိုမြို့နယ်နဲ့မိုးပြဲမြို့နယ်တွေမှာနေရာ3နေရာထပ်မံတိုက်ပွဲအပြင်းထန်ဖြစ်ပွားနေပါတယ်။ဒီကနေ့မနက်စောပိုင်းကလေးကပြစ်ခတ်တန်းနေကြနေရတယ်လို့တိုက်ပွဲအနီးအနားဒေသခံတအူးကပြောပြပါတယ်။
တိုက်ပွဲကတော့အဲ့ဒီဟောပါနော်အဓိကတော့ဒီဘိုးရဲ့ဟောဒီစစ်ဆိုင်ရဲ့ဒီတိုက်ကြီးရဲ့ဟောတိုက်ပွဲကတော့ပြီးတဲ့ငါဒီငါရက်လောက်ကလေးကစဖြစ်နေတာပါနော်စစ်ဆင်ပြီးတယ်ဟောဒီနေ့လည်းမဆိုမနက်မိုးကလေးစုံကလေးစဖြစ်နေကြတာပါနော်ဟိုတော်နာတိကတော့လက်လက်ကြီးနေပါတယ်နော်စစ်ခတ်တယ်မျိုးတော့ဒီထိတော့ကြားနေကြတယ်ပြဟော
တိုက်ပွဲဧရိယာအတွင်းကကြေးရွာ16ရွာထံမှနေဥယင်ဆွန်ခွာပြီးဘေးလွတ်ရာကိုတိမ်းရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။စစ်တပ်ဘက်ကလေကြောင်းသုံးတိုက်ခိုက်တာတွေပါရှိနေတာကြောင့်ကြေးရွာတွေတဲ့အထိလေကြောင်းကဘုံးစံနေကြရောက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။
တိုက်ပွဲစားရတဲ့ရက်မပိုင်ခင်ကလေးကသူတို့ဆစ်ရှောင်ကြရတော့နော်။နောက်တိုက်ပွဲဆစ်ပြီးတော့ဒီတိုက်ပွဲဆစ်တဲ့လူခေါင်းရွာတွေကတော့တော်တော်လေးရှောင်ကြရတော့ဟော။ကြေးရွာပေါင်းတော့15ရွာ16ရွာလောက်ရှိရတာဟော။ဒီတောင်ထဲကတော့ဟိုလေးတိုင်းလို့ပိုက်ခိုက်ရတော့နော်မမရဆိုလည်းကြေးရွာတွေကတော့သူတို့တော်တော်လေးဘုံကျဲဆိုက်ခိုက်တာမျိုးရှိကြတာပြီးကြတော့ဒီလက်လက်ပြီးဆိုင်ရဲ့နောက်တိုင်းလူကြီးတွေကဟဲ့ဒီလိုပဲအဲ့လိုမျိုးဘုံကျဲအများကြီးအဆုံးဒီကဆက်နေရအဲ့ဒါကိုတော်လုံးဆောက်ထားရောတင်းဆောင်နေရတာမျိုးကိုမထားဘူးဗျာ
ဒီကနေ့မှာတော့ဒီမော့ဆိုမြို့နယ်လီဝိုင်းကြေးရွာနဲ့စင်တောင်ကြေးရွာတွေမှာတိုက်ပွဲပြင်းထန်နေသလိုအဲ့ဒီဒေသနဲ့မနီးမဝေးဖြစ်တဲ့မိုးပြဲမြို့နယ်ဝီသဲကူးကျေးရွာတဝိုက်မှာလည်းတိုက်ပွဲဖြစ်နေတယ်လို့ဒီမော့ဆိုးမြို့နယ်ပြည်သူ့ကာကွယ်ရေးတပ်တာဝန်ရှိသူတဦးက VOA ကိုအတည်ပြုပြောဆိုပါတယ်
တိုက်ပွဲကတော့မနေ့က၃နေရာလောက်ရှိတယ်တိုက်တာကတော့တချင်းတင်းထောင်တဲ့နေရာရှိတယ်နောက်ပြီးတော့တက်ချာတိုက်တဲ့နေရာတွေရှိတယ်ပေါ့ဒီမော့ဆိုးမြို့နယ်နဲ့စံပြားနယ်စပ်ဖက်မှာဘူဘဲမမြို့နယ်ဒီစီမံစာဖတ်မှာအမှဖြစ်တယ်များရမလို့ဒီစင်တော်အုပ်စုပေါ့နော်ဒီကြီးကမဖြစ်နဲ့တော့ဒီစင်တော်မဖြစ်နဲ့နောက်ရဒီအော့ဖ်ဆာတော့ဒီဒီကဲခူးကြီးကဖြစ်မှာဖြစ်နဲ့အော်နော်နံပါတ်3ရဖြစ်တယ်ဒီမင်းတန်းတက်ကိုဖြစ်တယ်လက်မရှိလဲဆက်ပြီးဖြစ်ရလေ
系统是这样。过去超越你家属里边就是可能老师可能负担了，那代理人呢也能拿的嘛，你们拿的也没有问题嘛。
啊，古代不也批不完你的，你家里个咯，毕竟嘞非外啦，十超越你个这个也是收的路骗你的，你家里吧。啊，古也白嘛，等那个你把边边谈谈代表的骗你吧嘞，代表的找身边都卡的，当个人七多比了，的毛说没有呢，比都高过一点，单位是都高标吧嘞。
你那个单位干嘛了？要把他自己想到的，当个人没有那么苦的嘛，都卡的打。要不要这个说那么几个二姐那里面里面的特别来了这些毕竟一般那么在啊我二姐从哪里几个人还是特别来他说我要这样来自己考虑从哪里维利亚的石头亚的二姐我要当要当要当要当要当要当要当要当要当要当要当要当要当要当要当
要当要当要当要当要当要当要当要当要当要当要当要当要当要当要当要当要当要当要当要当要当要当要当要当要当要当要当要当要当要当要
当要当要当要当要当要当要当要当要当要哪里嘛，就是啊，这看不开个了事的。第一，这体重计啊，哪里嘛，那配工资啊，那个我体重计啊，那个基因比比那讲的，哎呀，老个，因为有你的新疆话要，这看不开个了事的，就是要自己的住，但是还要去个了事。
我边一边在路上边，你家来都看到的，就三爷到一边，你也听见外头呢，少年来一帮路啊，你来路，这边都看到的个标价吧的先。
香格兰的在台北的在边听你那么。那拍地开家送米阿比，这边越多越多的嘞，都靠要等小尼阿的将马斯蒙就别给他吧。阿古罗，石岗是闹特偷这将，前皮长白马嘞，石上都靠要尼阿的将吧。前皮呢长白干白了牛呢，针对牛白骨，石岗是得干的，因阿皮石生意比如拉路，地大跟钱价格一破呢，大部分撇开的路，越大的偷泥巴嘞，多偷泥人嘛，是被等小尼阿巴嘞，这将。香港北部来的这个国家人比较北方，我看
不过在老师北港里边前面的当官根本来没有呢，针对没有办法有带来的石岗市镇呢，这大概前面都搞为一批 CDF 根本来都家带不来批驳给路，带不来批驳呀，人家的小家只有阿达在长老随便点乡里家阿来路，根本来这大概 slime 蛮难个表话的。
老师在干呢，这张图来了，再不到小片的哎嘛，有哪里啊？咯，都出比正常价嘞。哎，南疆的小马些计划，噶路里咯，可能出比价嘞。
石岗是在破里哈，飞歪了十个月那个嘞个，没亏待老师干的了。没少的军队，南疆湾的土色深了味，南疆的小马嘞，人家就人家眼里呢，别看大家，没少的毛枪、烂豆角、弹弓、啥的计划噶，你咋干的？为了个出比正常的价话嘞。非外了那十几年中啊，毛枪支援那批开的大部队，引起的球没少看来路，是向毛枪越大都个表话嘞。
昨天大部队，我公公特别家嘞，昨天那文兵嘛，比谁家公公带来的，应该内容没少看嘞。
石岗是大伯家，因阿内土生土长，非外了十个月内干的不了，没那个应干的体。石岗是真的，前家为国王打破路家，大部队批开来路。请比如各位一块 CDF 干部来表演施工时都来表演嘞。
在过去呢，的木柜台呢，新进来啥不？小料青椒、地南嘛、艾玛、豆腐啥皮的艾玛，没得啥嘛，比如拍跳落到地了，人家你把什么利用落地了，我呢，比如因阿个东亚文件，加些潮湿呢，除了比如接收呢呗，他说不一定嘛了，毛虫药我呢，大概觉得比如拍个。中药阿面冲泡呢，比如啊，去拿到阿里毛虫药贴个，记住用，利用这个米球嘞。针对呢阿里毛虫阿家嘛呗，大概他身体没那么样不，等你公里把呗，大概平常去了，哎嘛，就阿面冲稍微要改一下嘞。
老师呢，针对没有家嘛，石岗是这个，请各位不妨打破一个家片，打开开了，片比了，那起码人人呢，鸡没弄老大将，说话你阿里路来都要表话嘞。老师呢，针对没有哈，那十多万就叫挂微微面嘞。前边都搞为在破里也打开门叫，石岗是这里哈，古代的针对没有个苗人家的温柔来都搞表话嘞。干巴拉牛呢，大伯嘛，石岗是不搞踢开门苗来路，干巴拉 CDF 不搞表微面，自家的么表难的话，大伯撇把木去那个地内部，石岗是表面也不就专门通过石头明面样嘛了，都搞苦了东边嘛嘞。
前边那边嘛了，第一把人对嘛了，走路。干巴拉白马了，现在他们一看没有那些模样。
干巴拉牛马，前家国一派 CDF 呢，石岗是这多家，那汤那石的苦呢，米拉那个三比六，别看再看没有希腊给了哇。干巴拉牛呢嘛，石岗是这呢，前家国一派都逮捕了一张，是别都卡在李长老，没归来少呢，老些呢，你文件提到的嘛，等上特别你家话的，怎么样？
ချင်းပြည်နယ်တောင်ပိုင်းမှာလည်းစစ်ကောင်စီထိုးစစ်တွေကြောင့်ရာသူရာသားတွေဒုက္ခရောက်ထွက်ပြေးနေရတဲ့ကြောင်းကိုသားညီမပြောပြခဲ့တာပါ။ဗိုလ်သူညာရဲ့သတင်းပေးပို့ချက်တွေကိုပြောပြခဲ့တာဖြစ်ပါတယ်။ VOA American သံရဲ့ Radio စီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေရုပ်သံကပါဆက်ပြီးတိုက်ရိုက်ထုတ်လွှင့်ပေးနေတာပါခင်ဗျာ
။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
။ VOA American တန်ရဲ့ဗိုလ်သူညပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။မကြခင်ထုတ်လွှင့်ပေးမဲ့အစီအစဉ်တွေမှာတော့ဗိုလ်သူညတိုင်းပြောပြနေကြဒေါက်တာသန့်စောရဲ့လူထုနဲ့ကျန်းမာရေးဦးကျော်စံသားရဲ့မြမရေးသုံးသက်ချက်နောက်ကိုရနေရဲ့အာကစားကန္တာတွေကိုနားဆင်ရမှာပါ။ဒါရီမတိုင်ခင်မှာတော့ယူကရိန်းရေးသတင်းတစ်ပုဒ်ကိုပြောပြပါမယ်။အနောက်နိုင်ငံတွေမှာလက်ပတ်နေတဲ့ရုရှားတို့ရဲ့ငွေကြေးကဏ္ဍကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကဖျက်တောက်လိုက်ပြီးရုရှားဘန်လုပ်ငန်းကြီးတွေကိုလည်းအရေးယူပိတ်ဆို့လိုက်ပါတယ်။အပြည်ပြည်ဆိုင်ရာဥပဒေကိုချိုးဖောက်ပြီးယူကရိန်းနိုင်ငံတဲကိုစတင်ကြီးကျော်လိုက်တဲ့အတွက်ဆိုပြီးတန်ခတ်မှုတွေကိုစတင်လိုက်တာလို့အမေရိကန်သမ္မတကပြောပါတယ်။ VOA အခြေတန်းသံတမန်ကြီးရဲ့သတင်းတောက်စင်ဒီစိန်သတင်းပေးပို့ထားတာကိုနန်းလောင်ကပြောပြထားပါတယ်ခင်ဗျာ။
ရုရှားစစ်တပ်ရှစ်ဆက်ကျူးကျော်လာရမယ့်လက္ခဏာတွေကိုယူကရိန်းပြည်သူတွေရင်ဆိုင်နေရချိန်မှာပဲသမ္မတဘိုင်ဒန်ကလည်းအဲ့ဒီအချက်အသေးတွေနဲ့သမ္မတပူတင်ရဲ့လှုပ်ရက်အပေါ်ပြစ်တင်ရှုံချလိုက်ပါတယ်။ရုရှားအပေါ်ပထမဆုံးပိတ်ဆို့တန်ခတ်မှုဖြစ်ကြောင်းသမ္မတဘိုင်ဒန်ကသူမိန်ခွန်းမှကြေညာခဲ့ပါတယ်
။ This is the beginning of a Russian invasion of Ukraine.
ဒါဟာယူကရိန်းကိုရုရှားကစတင်ကျူးကျော်ဝင်ရောက်လိုက်တဲ့လှုပ်ရက်ဖြစ်ပါတယ်။ဒီလိုကျူးကျော်လို့ရအောင်ရုရှားဒူမာလွှတ်တော်မှာပူတင်ကခွင့်ပြုချက်တောင်းပြီးဆောင်ရွက်ခဲ့တာပါ။
အမေရိကန်ကချမှတ်လိုက်တဲ့ပထမအတုပ်တန်ခတ်ပိတ်ဆို့မှုတွေထဲမှာရုရှားဘန်လုံငန်းကြီးတစ်ခုအပြင်ရုရှားနိုင်ငံရေးနဲ့စီးပွားရေးလောကမှာလွှမ်းမိုးထားတဲ့တတိအတော်များများလည်းပါပါ
တယ်
ရုရှားနိုင်ငံကဒွိမီတွေထိုးတက်သွားစေမဲ့တန်ခတ်ပိတ်ဆို့မှုတွေကိုအမေရိကန်ကချမှတ်နေပါတယ်အနောက်နိုင်ငံမှာရှိတဲ့ရုရှားအစိုးရရဲ့ငွေကြေးလက်ပတ်မှုတွေကိုဖျက်ထုတ်လိုက်ပါပြီအမေရိကန်ရဲ့ဈေးကွက်ဒါမှမဟုတ်ဥရောပဈေးကွက်တွေနဲ့ကုန်သွယ်မှုလည်းလုံးခွင့်မရတော့တဲ့အတွက်အနောက်နိုင်ငံတွေကနေဝင်ငွေရှာလို့လည်းရတော့မှာမဟုတ်ပါဘူး
။ရုရှားရဲ့ကျူးကျော်ရဆမှုကိုနှစ်တိုးမဟာမိတ်တွေတညီတညွတ်နဲ့ဆန့်ကျင်နေတာကိုလည်းသမ္မတဘိုင်ဒန်ကအလေးပေးပြောကြားသွားပါတယ်။ရုရှားနဲ့ဂျာမနီကိုတွေ့တန်းထားတဲ့ Nord Stream 2ရုရှားရေနံပတ်လိုက်တွေဆက်လက်ရပ်ထားရင်းအမေရိကန်နဲ့ဂျာမနီကောင်ဆောင်တွေအနီးကပ်ဆောင်ရနေတယ်လို့လည်းပြောပါတယ်။ရုရှားစီကလောင်စာစီဝယ်ယူမှုတွေရပ်ပြင်းမဲ့အကြောင်းဂျာမနီဝန်ကြီးချုပ်Olaf Scholz ရဲ့အစောပိုင်းကြေညာချက်နဲ့ပတ်သက်ပြီးသမ္မတဘိုင်ဒန်ကထပ်လောင်းပြောဆိုတာပါရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့နဲ့ဒီသတင်းပတ်နောက်ပိုင်းတွေ့ဆုံမဲ့ကိစ္စမဖြစ်တော့ဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကကြေညာပါတယ်ယူကရိန်းနိုင်ငံခြားရေးဝန်ကြီးဒီမီထရီကော်လီဘာနဲ့ဝါရှင်တန်မှာတွေ့ဆုံအပြီးမှာပဲဝန်ကြီးဘလင်ကင်ကအဲ့ဒီလိုပြောတာပါ
Now that we see the invasion is beginning and Russia has made clear its wholesale rejection.
ရုရှားကကျူးကျော်မှုတွေကိုစတင်လိုက်ပြီးဖြစ်တဲ့အတွက်တန်တမာကြီးနီလာတွေကိုသူ့ဘက်ကလုံးဝပယ်ချလိုက်တယ်ဆိုတာရှင်းလင်းလင်းကိုမြင်တွေ့လိုက်ရပါပြီ။ဒါကြောင့်မလို့ခုလိုချိန်မျိုးမှာတွေ့ဆုံဆွေးနွေးမှုတွေဆက်လုပ်လို့လည်းအသေးပဲရှိမှာမဟုတ်ပါဘူး
။ EU ဥရောပသမဂ္ဂနိုင်ငံခြားရေးမူဝါဒဌာနအကြီးအကဲဂျိုးဆက်ဘော်ရဲကလည်းမော်စကိုကိုအတော်အထိနာစေမဲ့တန်ခတ်ပိတ်ဆို့မှုတစ်တွေချမှတ်လိုက်ကြောင်းကြေညာပါတယ
်။အဘိဗိဆိုင်ယာဥပဒေကိုချိုးဖောက်ပြီးအချုပ်အခြာအာဏာပိုင်ယူကရိန်းနိုင်ငံရဲ့ပိုင်နက်နယ်မြေကိုထိပါနိုင်အောင်မဲပေးခဲ့ကြတဲ့ရုရှားဒူးမားလွှတ်တော်အမှတ်352ဦးကိုလည်းတန်ခတ်ပိတ်ဆို့မှုချမှတ်ရမယ်စီရင်ထဲမှာထည့်လိုက်ပါပြီ။ဥရောပသမဂ္ဂကဒါကိုသဘောတူခဲ့ကြတာပါ
။ရုရှားပါလီမန်ကလည်းရုရှားစစ်တပ်တွေပြည်ပမှာကြည်ကြဲပြင်းပြင်းလှုပ်ရှားဆောင်ရွက်နေအောင်ခွင့်ပြုလိုက်ပါတယ်။တဟာအလွန်တရာအရေးပါတဲ့အခိုက်အတန့်ဖြစ်တယ်လို့ပဲယူကရိန်းမှာရှိနေတဲ့ရှေ့မတိုးနောက်မဆုတ်တာအခြေအနေကိုဖျက်ပစ်ဖို့ပူတင်ဘက်ကကြေညာလိုက်တာဖြစ်တယ်လို့ကျွမ်းကျင်သူတွေကသုံးသပ်ပါတယ်။ဂျာမန်မီရှယ်ဖန်ကသူ့တေတီမိုက်ကယ်ကင်မစ်ကအခုလိုသုံးသပ်ပါတယ်
။ For the destruction of that status quo a very high price.
ယူကရိန်းရဲ့လူမှုရေးနိုင်ငံရေးယက်တီချက်ကိုဖျက်ဆီးပစ်ဖို့ဘာမဆိုပေးရဖို့ပူတင်ကဆန္ဒရှိနေပါတယ်။စီးရေးလှုပ်ရှားမှုတွေနဲ့အတူတန်ခတ်ပိတ်ဆို့တာတွေနဲ့သွေးထက်သန်ယူကိစ္စရက်တွေလည်းဖြစ်ကောင်းဖြစ်လာနိုင်တယ်ဆိုတာသူသဘောပေါက်ပါတယ
်။အမေရိကန်ကလည်းနေတိုတပ်ဖွဲ့တွေတက်ဆွဲထားရာဥရောပအရှေ့ခြံနိုင်ငံတွေစီစစ်ဖက်တပ်ဖွဲ့ဝင်တွေထပ်ပြီးတော့ဆီလိုမယ်လို့ကြေညာခဲ့ပါတယ်။ကျမနှောင်းလောပါ
။ရ ရုရှားအနေနဲ့အပြည့်ဆိုင်ရာဥပဒေတွေကိုချိုးဖောက်ပြီးယူကရိန်းကိုစကျူကျော်လာလို့အမေရိကန်ဘက်ကဗန်လုပ်ငန်းတွေနဲ့စအရေးယူလိုက်တဲ့အကြောင်းနှက်လောင်ပြောပြခဲ့တာပါအခုတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်ထုတ်လင်းပေးပါမယ်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့လူထုနဲ့ကျန်းမာရေးဥကျော်စန်းသားရဲ့မြမရေးသုံးသက်ချက်နောက်ကျန်းမာရေး sorry နောက်ကျန်းမာရေးနောက်အားကစားကဏ္ဍအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်အခုပထမဆုံးတော့ဒေါက်တာသန့်စော်ရဲ့လူထုနဲ့ကျန်းမာရေးကဏ္ဍကိုအရင်ဆုံးပြောပြပေးမှာပါအသေးအောင်ဘီဘိုးစီဘိုးအကြောင်းပါဒီတစ်ပတ်လူထုနဲ့ကျန်းမာရေးအစီအစဉ်မှာအသေးအောင်ယောဂဖြစ်တာစောစောသိဖို့အရေးကြီးတာကြောင့်ဘီပိုးစီပိုးစစ်ဆေးမှုလုပ်ဖို့အရေးပါတာကိုဒေါက်တာသန့်စော်ကပြောပြထားပါတယ်။နောက်ထပ်ရောအသေးအောင်ဖြစ်စေတဲ့ပိုးတွေဘာတွေရှိနေပါလဲဒီအကြောင်းကိုအသေးစိတ်နားဆင်ကြည့်ရှုရမှာပါခင်ဗျာ
။ယောဂဖြစ်ရင်စောစောစစ်စစ်သိရှိကုသနိုင်မှုအတွက် medical checkup ပြုလုပ်တဲ့နေရာမှာအသေးအောင်တဝါဘီဘိုးဆန်းသက်စစ်စစ်မှုကိုထည့်သွင်းပြုလုပ်ကြလေရှိပါတယ်။ medical checkup ပြုလုပ်တဲ့အခါအသေးအောင်တဝါဘီဘိုးသာမကအသေးအောင်တဝါစီဘိုးကိုလည်းထည့်သွင်းဆန်းသက်စစ်ဆေးပေးမယ်ဆိုရင်အကျိုးကျေးဇူးများစေနိုင်မှာဖြစ်တယ်လို့အထွေထွေယောဂအထက်ကဆရာဝန်တဦးဖြစ်သူဒေါက်တာဦးမောင်ကျော်တိုင်းကအခုလိုပြောပါရစေ။အ
သေးအောင်တဝါဘိုးပါဆိုလို့ရှိရင်ဆရာတော်အုပ်စုနှစ်စုခွဲထားတာပေါ့နော်။တခုကအခုဆရာတို့ရှေ့မှာပြောခဲ့တဲ့အသေးအောင်တဝါဘီဘိုးနဲ့စီဘိုးကတော့အုပ်စုဖြစ်တယ်နောက်တော့စုကတော့အသေးအောင်သားဝါ A ဘိုးနဲ့ E ဘိုးဆိုပြီးရှိတယ်။အဲ့တော့လူတွေကအသေးအောင်လဲဆိုရင်အသေးအောင်သားဝါဆိုပြီးတွဲပြီးတော့ဆရာတို့ကမှတ်သားထားလေးရှိတယ်ပေါ့နော်။အဲ့ဒီခါမှာဒီအသေးအောင်အသားဝါတဲ့ဒီအသေးအောင်ယောဂမျိုးစားရတာတော့အသေးအောင်သားဝါ A ဘိုးနဲ့ E ဘိုးကအသေးအောင်သားဝါဖြစ်စေတယ်။ဦးဆရာတို့အသေးကင်ဆာဖြစ်စေတဲ့အသေးအောင်သားဝါ B ဘိုးနဲ့ C ဘိုးကတော့တဲ့အသေးအသားဝါတာမဖြစ်ဘူးတဲ့မျက်စိလည်းမဝါဘူးတဲ့။နော်ခန္ဓာကိုယ်ထဲမှာပိုးရှိနေပြီးတော့အသေးထိခိုက်မှာပဲတည်ကြလာတဲ့အဲ့တော့ဘီဘိုးစီဘိုးရှိတဲ့လူတွေပြောလိုက်ဟာကျွန်တော်ငငယ်တော့အသေးရောက်တော့လည်းမဖြစ်ဘူးဘာဖြစ်လို့ဘီဘိုးရှိနေရလဲဘာလို့စီဘိုးရှိနေရလဲပေါ့နော်အဲ့တော့ဘီဘိုးစီဘိုးရဲ့သဘောတဘာဝကကသူကအသေးထဲမှာနေတယ်အသေးကိုတဖြည်းဖြည်းချင်းထိခိုက်တယ်ချက်ချင်းကြီးရောင်ပြီးအသေးဝါအသားဝါတဲ့စင်တီရောက်အောင်ချက်ချင်းဒုက္ခပေးတဲ့ယောဂပုံမျိုးစားမဟုတ်ဘူးပေါ့ဒါဆိုဘီဘိုးစီဘိုးရှိတောင်းဆရာတို့ကဒါကြောင့်မလို့သွေးထဲမှာကစစ်ဆေးမှာပဲဆရာတို့ကသိရှိနိုင်ပေါ့နော်ယောဂလက္ခဏာမပြပဲနဲ့သွေးထဲမှာရှိတယ်။ဒါကြောင့်မို့ဆရာတို့က medical check up ဆိုပြီးတော့ယောဂလက္ခဏာမရှိခင်မှာဘယ်ယောဂတွေရှိနေသလဲဆိုတာကိုတိုးတင်းစစ်ဆေးတဲ့ medical check up မှာဆရာတို့ကဘီပိုးနဲ့စီပိုးကအများစုမှာတော့ထည့်သွင်းထားတာရှိပါတယ်။เนาะအဲ့တော့ဒီ medical check up လုပ်တဲ့ဒါမဲ့ဟိုလုပ်လို့ရှိတဲ့လူပေါ့နော်လုပ်တဲ့လူရဲ့ရာဂိုင်နှုန်းကိုဆရာတို့ကတနိုင်ငံလုံးလူဦးရေနဲ့ပြန်ပြီးတော့ကြည့်မယ်ဆိုရင် medical check up လုပ်တဲ့လူကြီးကတော့နေနေပါသေးတယ်ပေါ့နော်တစ်ကတော့ပုံကြစိများတာရဲ့တစ်ခုကတော့ဒီ medical check up လုပ်ခြင်းအပြင်ရရှိမဲ့အကျိုးကျေးဇူးတွေကိုသိချာမသိတာပေါ့နော်တကယ်ပြီးပတ်စံရှိရင်တောင်မှအဲ medical check up လုပ်တာဒုက္ခတွေ့သွားရင်ဒုက္ခပဲနော်မစစ်သေးဘူးငယ်သေးတယ်အဲ့တော့စသည်အပြင်အကြောင်းမျိုးမျိုးနဲ့မစစ်တဲ့သူတွေလည်းရှိတယ်ပေါ့နော်သူတို့ကြတော့အသိပညာရှိလာတယ် medical check up လုပ်တာကောင်းတယ်ဆိုတာသိတယ်တော့သူကလုပ်ပါပေါ့ဒါမဲ့တချို့လလန်းမမီတဲ့သူတွေလည်းရှိနိုင်တယ်ပေါ့နော်ကျန်တဲ့ဆောင်ဝင်နေရေးဦးစားပေးနေရတဲ့ခါမှာဒီစေကုသရေးနဲ့စေကုသရေးအတွက်တော့ဖြစ်မှာပဲခုမယ်ပေါ့။တော့မဖြစ်ခင်တော့ပတ်စံအဲကြိုပြီးတော့မကုန်ညင်တဲ့လူအုပ်စုပဲရှိတယ်ပေါ့နော်။ဆိုတော့သူတို့အတွက်ကိုတော့ဆရာတို့အသိဉာဏ်အသိပညာပေးရမယ်။လိုအပ်လို့ရှိရင်ဆရာတို့ကဒီကုန်ကြဈေးနည်းနည်းနဲ့စစ်ဆေးနိုင်အောင်လို့ဆောင်ရွက်ပေးနိုင်တယ်ဆိုရင်တော့သူတို့အတွက်လည်းအကျိုးများမှာဖြစ်ပါတယ်ပေါ့နော်။
အတဲ့အောင်တော့ဝါဘီဘိုးကူးဆက်ခံထားရခြင်းမရှိဘူးလို့သိရပြီဆိုရင်ဘီဘိုးကာဝယ်ဆေးထိုးပြီးအချိန်မီကာဝယ်ထားလို့ရပါတယ်။အတဲ့အောင်တော့ဝါစီဘိုးအတွက်ကာဝယ်ဆေးမရှိသေးဘူးဆိုပေမဲ့စီဘိုးကူးဆက်ခံရပြီလို့စောစောစစ်စစ်ဖော်ထုတ်သိရှိနိုင်ခဲ့မယ်ဆိုရင်ပျောက်ကင်းအောင်ကုသနိုင်တဲ့နည်းလမ်းတွေရှိတာကြောင့်အကျိုးကျေးဇူးများစေနိုင်တယ်လို့ဒေါက်တာဦးမောင်ကျွန်တိုင်းကရှင်းပြပါဗျာ။အတ
ဲ့အောင်တော့ဝါနဲ့ဘီဘိုးနဲ့စီဘိုးကပြန်ချုပ်ပြီးပြောရမယ်ဆိုလို့ရှိရင် medical check up ဒီကျန်းမာရေးစစ်စစ်မှုလုပ်တိုင်းလုပ်တိုင်းမှာပါဝင်ရပါမယ်။သူတို့ပြင်လူငယ်တွေမှာလည်းပါရပါမယ်။အလုပ်လဲဆိုအသေးအောင်သားဝဘီပိုးမရှိသေးဘူးဆိုရင်ဆရာကဘီပိုးကာဝယ်ဆေးထိုးဖို့လိုအပ်ပါတယ်အသေးအောင်သားဝစီပိုးတွေးခဲ့လို့ရှိရင်ကုသပြောက်ကင်းနိုင်တဲ့အတွက်အခုချိန်မှာဆရာတို့ကစီပိုးလည်းစစ်ပါလို့ပြောခဲ့လို့ရတယ်ပေါ့နော်တော့လွန်ခဲ့တဲ့နော်20တုန်းကဆိုရင်ဆရာတို့အသေးအောင်သားဝစီပိုးဆရာတို့ကပြောက်အောင်ကုသလို့မရတဲ့အခါမှာကျတော့စစ်ပြီးတွေးပါလို့မှလည်းဘာမှလည်းလုံးလုံးမရဘူးဆိုပြီးတော့မစစ်ကြတဲ့သူတွေလည်းရှိတယ်တချို့ကုမ္ပဏီ medical check up package တွေမှာအသေးအောင်သားဝစီပိုးမပါဘဲနဲ့ဒီဘိုးကိုပဲစစ်တဲ့သူတွေလည်းရှိတယ်ပေါ့နော်ကုမ္ပဏီချို့လည်းရှိတယ်ပေါ့အခုနောက်ပိုင်းမှာတော့မြေသူမဆိုသည် medical check up လုပ်မယ်ဆိုရင် B ရော C ရောစစ်ဆေးမှုတက်ပါတယ်တွေးခဲ့လို့ရှိရင်လည်းနှစ်ခုလုံးကိုဆက်ပြီးတော့မဆိုးသွားအောင်က ုသတဲ့နည်းတွေရှိတဲ့အတွက်ကြောင့်မြေသူမဆိုးမစစ်ရသေးဘူးဆိုရင်ဘီနက်စီနဲ့စစ်ပါဘီဘိုမရှိဘူးဆိုရင်ကာကွယ်ဆေးထိုးပါစီဘိုမရှိရင်ကိုယ်တွေတဲထိခိုက်မှုအန္တရာယ်နေတယ်ဒါကိုဆက်လက်စောင့်ထေးရမယ်စီဘိုမဝင်အောင်ကာကွယ်တဲ့နည်းစနစ်တွေကိုဆက်လက်ဆောင်ရွက်မယ်ဆိုလို့ရှိရင်ဒီတဲရောက်တော့ဘီဘိုစီဘိုနှစ်ခုကြောင်းတော့ကိုယ့်ရဲ့တဲထိခိုက်မှုကာကွယ်သွားနိုင်မှာဖြစ်ပါ
Medical check up ပြုလုပ်တဲ့နေရာမှာအသေးအောင်တော့ဘီဘိုးနဲ့စီဘိုးတွေကိုထည့်သွင်းဆွေးနွေးခြင်းအပြင်အကျိုးကျေးဇူးများစေနိုင်မှာဖြစ်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပ
ါတာတာတန်းဆောင်ရဲ့လူလူနဲ့ကျမ်းမာရေးအစီအစဉ်မှာအခုတော့ဦးကျော်စန်းသားရဲ့မြန်မာရေးသုံးသက်ချက်ပါမကြသေးမီကမြန်မာနိုင်ငံမှာဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးဆွေးနွေးပွဲတွေကိုစစ်ကောင်စီဘက်ကရောအမျိုးသားညီညွတ်ရေးအစိုးရ NUG ဘက်ကပါရှေ့စစ်နောက်ဆက်လှုပ်ခဲ့ကြပါတယ်ပြည်သူတွေလိုလားတောင့်တနေကြတဲ့ဒီကိစ္စမှာဘယ်ဘက်ကပို့ပြီးလက်တွေ့ခီးပေါက်နိုင်ပါလဲမြမရေးသုံးသက်သူဦးရဲထွန်းနဲ့ဦးကျော်စံသားဆွေးနွေးထားပါတယ်ခင်ဗျာ
ဦးရဲထွန်းခင်ဗျာပတာတိ35မိနစ်မြောက်ဒီကြောင့်ဒီနေ့မှာစစ်ကောင်စီကထာဝရငြိမ်းချမ်းရေးပဏာမဆွေးနွေးပွဲဆွေးတော်ဆီစဉ်ခဲ့ပါတယ်ဒါမှမဟုတ်အဲ့ဒီ twin west အဖျားရှူသွားတယ်လို့စပြီးတော့ပြောရရင်မှန်မလားခင်ဗျာ
အဲ့ဒီလိုပဲပြောရမှာပေါ့လေဘာဖြစ်လို့လဲဆိုတော့ပြည်အောင်စုနေ့ဒီ55နှစ်မြောက်ခန္ဓာမှာတိုင်းသားလက်နက်ကိုင်ဖွဲ့စည်းအားလုံးကိုဖိတ်ကြားပြီးတဲ့အခါကျတော့ဒီကြိုတင်ပြီးတော့တတ်မှတ်ချက်မပါဘဲနဲ့အဲငြိမ်းချမ်းရေးအတွက်ဆွေးနွေးကြမယ်လို့ဖိတ်ခေါ်လိုက်တဲ့အခါအဲဒီတက်တက်ကြွကြွနဲ့အဲလာတဲ့အေးကိုပေါ့နော်တိုင်းသားလက်နက်ကိုင်ဖွဲ့စည်းကတိတ်ပြီးတော့မရှိသလောက်ဖြစ်တာပေါ့ဟိုဒီဆွတ်လိုက်တဲ့ပုံပုံများကလည်းဒုတိယအဆင့်တတိယအဆင့်အဲ့လိုပုံပုံတွေပဲဖြစ်တော့ပြောင်စုနေခန္ဓာပြီးတော့ဆွေးနွေးတဲ့ဆွေးနွေးပွဲမှာလည်းဆွေးနွေးပွဲဖြစ်တယ်ဆိုတော့ဖြစ်သဘောလောက်ပဲတွေ့ရတယ်အဲဆိုတော့ဒီဟာမျှော်မှန်းသလောက်သူတို့ထင်ထားသလောက်ဒီမအောင်မြင်ဘူးလို့ဖျားရှူသွားတယ်လို့ပြောမယ်ဆိုရင်ပြောနိုင်ပါတယ်ဗျ
တကယ်တော့တင်မှန်တဲ့ Federal ပြည်ထောင်စုပေါ်ထွန်းရေးဆိုတာဟာမြန်မာနိုင်ငံအတွက်သိအရေးကြီးတဲ့ကိစ္စပါဒီကိစ္စမဖြစ်နိုင်သမျှ Democracy ထွန်းကားရေးဆိုတာလည်းဖြစ်ဖို့လွယ်လိမ့်မယ်မဟုတ်ပါဘူးဆိုတော့စစ်ကောင်စီကလည်းပဲစစ်ကောင်စီလို့ခေါ်စစ်အနာမသိခင်တို့ကစစ်တပ်မတော်လို့ပဲခေါ်သူတို့ကလည်းပဲဒီကိစ္စကိုတကယ်ဖြစ်အောင်လုပ်ပါမယ်လို့ရှင်ကလည်းပြောလာခဲ့ပါတယ်တစ်ဖက်မှာလည်းပဲအရသာအစိုးရဒါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နောက်တိုင်းရင်းသားတွေကလည်းပဲဒီဟာဝဲအဓိကပြောနေတော့ဒီ topics ဒီအကြောင်းအရာဟာအင်မတန်လူကြိုက်များတဲ့လူတိုင်းလူကျင်တဲ့ကိစ္စဖြစ်ပါတယ်ဆိုတော့အခုစစ်ကောင်စီကခေါ်ယူလိုက်တဲ့ကိစ္စမှာအပြားရှုသွားရတာဘာကြောင့်လဲသူတို့ခေါ်ယူခဲ့တာအချိန်ကမှားနေသလားသူတို့ရဲ့တကယ်စစ်မှန်တဲ့စေတနာဆန္ဒကရှိရလားဒါတွေကိုသဘောမပေါက်ကြတာလားဘယ်လိုကြောင့်လို့ကျွန်တော်သုံးသပ်ကြမှာခင်ဗျာ
ဒီအဓိကအဖြစ်တော့အခုလက်တွေ့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေအကြောင်းလို့ထင်ပါတယ်အဲဒီအခုအခြေအနေကပြည်သူလူထုကရွေးကောက်တင်မြှောက်လိုက်တဲ့အစိုးရတရားကခေါ်တဲ့အစည်းအဝေးမျိုးမဟုတ်ဘူးခေတ္တယာယီအာဏာထိန်းထားတဲ့စစ်ကောင်စီကခေါ်တဲ့အစည်းအဝေးဖြစ်နေတယ်နောက်တစ်ခုကအရင်ဒီမတိုင်ခင်ကာလမှာကလည်းဦးသိန်းစိန်အစိုးရလက်ထက် NLD အစိုးရလက်ထက်အစိုးရလက်ထက်နှစ်ခုလုံးမှာလည်းထောက်ရငင်းညာရေးရဖို့အတွက်ဆိုပြီးတော့အဲဒီအစည်းအဝေးတွေလုပ်ခဲ့တာရှိတယ်ပေါ့နော်အဲ့ဓာတွေမှာသူတို့တက်ရောက်ပြီးဆွေးနွေးကြတဲ့အခါမှာ NCA လမ်းကြောင်းအတိုင်းဒီသွားဖို့ဆိုပြီးတော့အခြေခံအားဖြင့်တော့ frame ရှိပြီးထားပြီးသားပေါ့လမ်းကြောင်းရှိထားပြီးသားဆိုတော့အဲဒီတက်ကောင်စီကအခုဒီတစ်ခေါက်ခေါ်လိုက်တဲ့အခါမှာဘာမှကြိုတင်သတ်မှတ်ချက်မထားဘဲနဲ့ဆွေးနွေးနိုင်ကြပါတယ်လို့ပြောပေမဲ့အဲတကယ်သူတို့ဒီဆွေးနွေးတဲ့အခါမှာ NCA လက်မှတ်ထိုးထားပြီး NCA လမ်းကြောင်းအတိုင်းဘယ်လိုဆက်လျှောက်ကြမလဲဆိုတာကိုပဲပြောတာသတိထားလိုက်မိတယ်အဲ့လိုဖြစ်တဲ့အတွက်ကြောင့်မလို့ဒီတိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေဘက်ကကြတော့လဲနည်းနည်းတော့စိတ်ပြက်သွားလိမ့်မယ်လို့ထင်တယ
် NCA လမ်းကြောင်းကိုဘဝင်မကြတာလဲပါတယ်တိုင်းသားအဖွဲ့အစည်းတွေဘက်ကတချိန်တည်းမှာပဲစစ်ကောင်စီရဲ့ရည်တည်မှုစစ်ကောင်စီကိုဘဝင်မကြတာလဲပါတယ်ပေါ့လေအဲ့ဒီနှစ်ချက်လို့ပြောမှာပေါ့နော
်မှန်ပါတယ်ဗျမှန်ပါတယ်ဗျဟု
တ်ကဲ့အဲ့တော့ကျွန်တော်နောက်ချက်တစ်ဖက်ကိုပြန်ပြီးစဉ်းစားရအောင်တကယ်တော့ဒီကိစ္စဟာလူတိုင်းလူချင်းမိမဲ့အင်မတန်ခက်ခဲတဲ့ကိစ္စဖြစ်နေပါတယ်မြန်မာနိုင်ငံရေးမှာ ဆိုတော့အခြားတစ်ဖက်မှာလည်းပဲအခုလူတွေကစဉ်းစားကြတယ်အနာသိန်းနာကိုဖိဆန်ကြတဲ့ PDF ရပ်ဖက်ပြည်သူကာကွယ်ရေးအဖွဲ့တွေနဲ့ဒါတိုင်းနာအင်အားစုတွေဟာပုံမစည်းလုံးညီညွတ်သွားတယ်လို့စဉ်းစားကြပါတယ်ဒါပြည်မကထွက်လာတဲ့လူငယ်တွေမျိုးဆက်သစ်တွေဟာလည်းပဲတိုင်းသားအဖွဲ့တွေကိုအောက်ကိုပြီးတော့ဒါလက်နက်ကိုင်အနာဖိဆန်ရေးတော်လှန်ရေးကိုသူတို့လုပ်နေကြတယ်ဆိုတော့ပထမဆုံးကျွန်တော်သူတို့ဘက်ကလုပ်နေတဲ့ပြည်ထောင်စုညီညွတ်ရေးကိုမကြောက်ခင်အခုလက်ရှိအခြေအနေမှာတိုင်းသားတွေနဲ့ပြည်မကမျိုးဆက်သစ်တွေနဲ့စည်းလုံးညီညွတ်မှုပုံမခိုင်မာလာတဲ့ဆိုတဲ့အမြင်ကိုဦးရထွန်းလက်ခံလာတာမှန်သလား
မှန်ပါတယ်ဗျအတိုင်းတာတစ်ခုအထီကတော့ပြည်မကပမာပေါ့နော်ပမာအလူငယ်တွေမျိုးဆက်တွေနဲ့ဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကြားမှာတိုင်းသားတွေရဲ့ခံစားချက်နဲ့ပတ်သက်လို့ရှိရင်အရင်တစ်လျှောက်လုံးကပြိတ်ပြီးတော့နားမလဲဖြစ်ခဲ့ရတာနေပြီးတော့အခုကတော့ပို့ပြီးတော့ဒီကိုယ်လက်တွေ့ရင်ဆိုင်ရတဲ့အခက်အခဲတွေတော့ဖိနှိပ်ခံရမှုတွေကြောင့်ပို့ပြီးတော့နားလည်မှုရှိသွားတယ်။တော့အပြန်အလှန်ကူညီပြီးတဲ့အခါကျတော့အတူတကွဆန့်ကျင်တိုက်ခိုက်ကြတယ်ဆိုတော့အချက်တွေအချိပါရောက်လာတာကိုတွေ့ရတယ်။သို့တော်လည်းတချို့သောတိုင်းသားအလနဲ့ကံအဖွဲ့အစည်းတွေနဲ့ကြားမှာတော့အလောက်ထိဒီဖြစ်မလာတာကိုလည်းတွေ့ရတယ်ပြောချင်တာကတော့တိုင်းသားလက်နက်ကင်အဖွဲ့အစည်းအားလုံးနဲ့ဒီမကလူငယ်မျိုးဆက်တစ်တွေကြားတဲ့ကနိုင်ငံရေးအမြင်ကအားလုံးသွားပြီးတော့ဒီစီလုံးညီညွတ်တူညီကြတာတော့မဟုတ်ဘူးအချို့နေရာတွေပေါ့အထူးသဖြင့်တော့အခုဒီလက်နက်ကင်ပြည်ပကပြင်းထန်နေတဲ့ KNU နယ်မြေတို့ကရင်ဒီတရားပြည်နယ်တို့နောက် KIA နဲ့ဆက်ဆက်တဲ့နယ်မြေတွေချင်းပြည်နယ်တွေမှာเนาะသခိုင်းတို့အလားမကွေးတို့အိုက်ဒေသတွေမှာဆိုလို့ရှိရင်ဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ကူညီမှုနဲ့ဒီမကလူငယ်တွေရဲ့ PDF တွေရဲ့ဒေါ်လာတိုက်ခိုက်မှုတွေကရှင်သန်နေရတာဖြစ်တယ်သူတို့နဲ့ချိတ်ဆက်ထားနိုင်တဲ့နေရာတွေကအဲနည်းနည်းပို့ပြီးတော့ဒီလှုပ်ရှားမှုတွေအားကောင်းတယ်ဆိုတာကိုတွေ့ရပါတယ်ဗျဟု
တ်ကဲ့ဟုတ်ကြတော့ဒီမေဂျီနာ NUCC ပြည်သူ့လွှတ်တော်ကုစားပြုကော်မတီကဒါဖွဲ့စည်းထားတဲ့အဖွဲ့အစည်းပေါ့လေအဲ့ဒီဖွဲ့စည်းရလည်းပဲသတ္တပဋိညင်ပါညာရေးဆွဲမယ်စသဖြင့်ပေါ့ဗျာသူတို့ဘက်ကလည်းပဲတက်တက်ကြောကြောလှုပ်ရှားနေကြပါတယ်ဒီကိစ္စမှာအစိစိကတော့ထားပါတော့အဲ့ဒါသူတို့ရဲ့လှုပ်ရှားမှုအထက်မှာတိုင်းသားအင်အားစုတော်တော်များများတက်ရောက်ကြတယ်ဆိုတော့သူတို့ပြောကြပါတယ်ဆိုတော့သူတို့ဘက်ကလှုပ်ရှားမှုကိုရောစစ်ကောင်စီဘက်ကလှုပ်ရှားမှုနဲ့စာရင်ဘယ်လိုတွေးရပါစခင်ပို့ပြီးတော့ခြေတန်းရောက်နေသလားပို့ပြီးအလားလားကောင်းနေတယ်လို့ပြောမလား
အဲသူတို့ NUCC ပေါ့ဒီအမျိုးသားညီညွတ်ရေးအတိုင်းပင်ခံကော်မတီလားကောင်စီလားမသိအဲဒီအဖွဲ့ကတော့သူတို့ဖွဲ့စည်းတဲ့အခါမှာအဖွဲ့ပေါင်း33ခွဲနဲ့ဖွဲ့စည်းတယ်လို့ပြောတယ်အမျိုးသားအနေနဲ့ကတော့5မျိုးပေါ့လေအဲ့ဒီတန်းမှာတိုင်းသားလက်နက်ကိုင်ဖွဲ့စည်းပြီးနောက် CRPH တို့တော့ကိုယ်စားလှယ်တွေနိုင်ငံရေးပါတီတွေပြည်내နဲ့တိုင်းဒေသကြီးတွေကအဲဒီ CSO တွေအဲ CDM လုပ်တဲ့ဝန်ထမ်းတွေစသဖြင့်ပေါ့လေအဲ့ဒါလိုအမျိုးသား5မျိုးနဲ့ဖွဲ့စည်းထားတယ်လို့ဟိုဆိုတယ်အဲ့ဒီထဲမှာအရေးကြီးတဲ့တိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေပါဝင်မှုကိုဟိုဒီတရင်နောက်ကမေးလိုက်တဲ့အခါမှာချစ်ဖွဲ့လောက်ပါတယ်လို့ဆိုပေမဲ့နာမည်အတိအကျနဲ့ပါတာက3ဖွဲ့ပဲရှိတယ် KNU ရဲ့ကြရင်ဒီရဲ့နောက်တစ်ခါ CNF ရဲ့ပေါ့လေ
။
ဟုတ်။ဒါနဲ့ဖွဲ့စည်းတွေကတော့ဒီနဲ့ညီညွတ်ရေးအတိုင်းအမြန်ကကောင်းစီအနေနဲ့တက်ကြတာအဲ့လိုမျိုးတွေလည်းတွေ့ရတယ်။နယ်မြေဒေသအခြေအနေပထွေအနေထားကြောင်းမလို့ရုပ်စာကိုပုံမြင်လင်းလင်းကြောပြလို့မရဘူးဆိုပြီးတော့ပြောတာလည်းရှိတယ်။ဆိုတော့ဟိုခမ်းမန်းကြည့်ရတာကပုံမြင်လင်းလင်းပူပေါင်းပါဝင်တယ်ဆိုတာမျိုးမကြေညာကြပဲနဲ့အဲဒီပုံကိုယ်တွေလွတ်ကြတဲ့အခါမှာလည်းခုနပြောသလိုဒုတိယဒဏ်အဆင့်တတိယဒဏ်အဆင့်ပုံကိုယ်တွေနဲ့တက်ရောက်ပြီးတဲ့အခါကျတော့ဆွေးနွေးပွဲကိုတက်တယ်လို့ကျွန်တော်ယူဆတယ်။အဲ့တော့အဲ့ဒီအခြေအနေကိုခံမှန်းကြည့်လိုက်တော့အဲ NUCC မှာရောနာဆာကလုပ်တဲ့ငင်းကြိုင်းဆွေးနွေးပွဲတွေမှာရောအရင်သားလက်လက်ကိုင်အဖွဲ့အစည်းတွေကတက်တက်ကြွကြွနဲ့တက်တက်သားသားပူပေါင်းပါဝင်တာဆိုတာတော့မတွေ့ရဘူး။ဆိုတော့ဒါကအခြေအနေကိုနိုင်ငံရေးအခြေအနေကိုစောင့်ကြည့်နေတယ်လို့ယူဆတယ
်စီအာနာရှင်နဲ့ဆွေးနွေးရတာက ပြည်သူလူရွေးကောက်တင်မြောက်ထားတဲ့အစွမ်းနဲ့ဆွေးနွေးရတာပိုကောင်းတာပေါ့ဗျာဒါကတော့ဘူဝိတရားမှုရှိရဲဆိုတာသူတို့လည်းသိကြမှာပါဒါမဲ့
ဆိုတော့အဲ့လိုသဘောထားမျိုးကြောင့်တိုင်းသားတွေတချို့ကအမြင်ကြည့်ကြရတယ်လဲတွေ့ရတယ်ဆိုတော့အခုNUCC ရဲ့လူရဟာNLD ရဲ့သဘောထားတဲ့တိုင်းသားတွေလက်ခံနိုင်တဲ့အခြေအနေကိုပိုရောက်လာမယ်လို့များထင်ပါလားပိုရောက်လာနိုင်ပြီလားဟုတ်ကဲ့ဥတော်စံတာပြောတဲ့ဥစ္စာကိုကျွန်တော်သတိထားမိပါတယ်ဒီပြဿနာကတော့ရှိတယ်အဲ့တော့အခုဆွေးနွေးပွဲမှာလဲ တိုင်းသားလက်နက်ကိုင်အဖွဲ့အစည်းကတက်တက်ကိုယ်စားလှယ်ကအဲ့ဒီကိစ္စကိုတချုံးတစပြောသွားတာရှိတယ်ဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းဒီအနေနဲ့ကလည်းတန်တရားတော့ရှိတာပေါ့နော်တန်တရားရှိတယ်ဘယ်လောက်အထိဒီခက်တွေစနစ်ကိုကျွန်တော်တို့လုပ်နိုင်ပါလဲဆိုတဲ့ဟာမျိုးပေါ့နော်အဲ့ဒါကျွန်တော်အနေနဲ့တော့ခုနကဥတော်စံသာပြောတဲ့အချက်လက်နဲ့ဆက်ဆက်ပြီးတော့အဲဒါကလည်းအချက်တစ်ချက်လို့မြင်ပါတ
အဲ့ဒီအပေါ်မှာတော့အဓိကတည်လိမ့်မယ်လို့ထင်တယ်။အဲ့တော့အံွယ်ရဖို့တေချာလေးလေးသူတို့ပေါင်းဆက်မှုနော်ပူးပေါင်းမှုကပို့ပြီးတော့အဲဒီကြက်တက်တာတာဖြစ်လာလေးလေးဖြစ်လာလိမ့်မယ်လို့ယူဆပါတယ
်။ဖက်ဒရယ်ရေးစစ်ကောင်စီနဲ့ NUG တို့ပြိုင်နေကြကြောင်းဥကျော်စံတာရဲ့မြမအရေးသုံးသက်ချက်ပါအခုဆက်ပြီးတော့ကိုရနိုင်တင်ဆက်တဲ့အားကစားကဏ္ဍကိုနားဆင်ကြည့်ရှုအောင်ပါအခုတစ်ပတ်အားကစားကဏ္ဍမှာတော့စင်ကာပူနိုင်ငံမှာပြီးခဲ့တဲ့ရက်ပိုင်းတွင်းကကွယ်လွန်သွားခဲ့တဲ့တချိန်ကအာရှရဲ့အဆင့်တစ်ဂေါက်သီးသမားနဲ့အေရှန်တူဝါဂေါက်သီးပြိုင်ပွဲတွေရဲ့ဥက္ကဋ္ဌဦးကြည်လဟန်ရဲ့အကြောင်းတွေကိုကိုရနိုင်ကစူးစီးပြောပြထားပါတယ်ခင်ဗျာ
အာရှကောက်သီးပြိုင်ပွဲတွေမှာတချိန်ကနံပါတ်1ကစားသမားဖြစ်ခဲ့တဲ့မြန်မာနိုင်ငံကနံပါတ်ကြီးကောက်သီးသမားချီလာဟန်ကွယ်လွန်သွားပြီဖြစ်ပါတယ်။ဦးချီလာဟန်ဟာစင်ကာပူနိုင်ငံမှာဖေဖော်ဝါရီ16ရက်နေ့စနေနေ့ကဒေသစံတော်ချိန်3နာရီခွဲလောက်မှာကွယ်လွန်သွားခဲ့တာဖြစ်ပါတယ်။သူဟာကင်ဆာရောဂါကိုကုသနေရင်းနဲ့တခြားနောက်ဆက်တွဲကျန်းမာရေးပြဿနာတွေနဲ့ကွယ်လွန်သွားခဲ့တာဖြစ်တယ်လို့ဆိုပါတယ်။ကွယ်လွန်ချိန်မှာတော့သူဟာအသက်62နှစ်ရှိဖြစ်ပါတယ်။1980နဲ့80အပြည့်လိုနှစ်တွေအတွင်းမြန်မာနိုင်ငံကထွက်ပေါ်ခဲ့တဲ့နာမည်ကြီးကောက်သီးသမားတွေထဲမှာကြီလာဟန်လည်းတဦးပါဝင်ဖြစ်ပြီးတော့အဲ့ဒီအချိန်ကမြအေးမောင်ပြုံးဒင်းဝမြင့်ဇော်မိုးနဲ့ကြီလာဟန်တို့ဟာမြန်မာကောက်သီးလောကရဲ့နာမည်ကြီးအကြော်မော်တွေဖြစ်ကြပါတယ်။ဒီထဲမှာအထူးထူးခြားခြားကြီလာဟန်ကတော့ကျေးဇာကောက်သီးသမားအဖြစ်နဲ့ပရိုလိုင်းကိုပြောင်းပြီးပြည်ပမှာထွက်ကစားတဲ့သူတစ်ယောက်လည်းဖြစ်ပါတယ်။ရှင်းတော်အာရှနဲ့အာရှအပါဝင်နိုင်ငံကပွဲတွေမှာဝင်ရောက်ရှင်ပြိုင်ခဲ့ပြီးတော့အာရှပြိုင်ပွဲတွေမှာတော့အောင်မြင်မှုတွေရခဲ့သူဖြစ်ပါတယ်1980ပြည်လုံးနှစ်တွေအတွင်းဥရောပနဲ့ဩစတြေးလျဘက်ကပြိုင်ပွဲတွေမှာအာရှကကစားတဲ့သူဆိုလို့အဲ့ဒီအချိန်ကကြီလာဟန်တယောက်တည်းရှိခဲ့တာဖြစ်ပါတယ်ကြီသာကစားသမားအဖြစ်နဲ့ကမ္ဘာတဝန်းကပြိုင်ပွဲတွေကိုဝင်ရောက်ရှင်ပြိုင်ခဲ့ပြီးတော့အချိန်အတော်များများကိုတော့အာရှနဲ့ဩစတြေးလျကပြိုင်ပွဲတွေမှာကစားခဲ့တာဖြစ်ပါတယ်1980ကနေ2004ခုနှစ်အထိကောက်သီးကစားသမားအဖြစ်နဲ့ပြိုင်ပွဲတွေဝင်ကစားခဲ့ပြီးမြန်မာနိုင်ငံအတွက်လည်းခေါက်သီးကပဖလားလို့ဆိုရမယ်နိုင်ငံလိုက်ပြိုင်ပွဲမှာ၅ချိန်ကိုစားပြုပြီးတော့ကစားခဲ့သူဖြစ်ပါတယ်ကြီးသားကစားသမားတယောက်အဖြစ်နဲ့25နှစ်ကြာကစားခဲ့တဲ့ကာလအတွင်းမှာတော့သူဟာအရှိတောင်အာရှနဲ့အာရှကနိုင်ငံကပြိုင်ပွဲတွေမှာ12ချိန်ဘူဆွဲခဲ့ပါတယ်ဒီထဲမှာအထင်ရှားဆုံးအောင်မြင်မှုကတော့1994ခုနှစ်စင်ကာပူ Open မှာဘူဆွဲခဲ့တာနဲ့1999ခုနှစ်က Volvo China Open ကိုဘူဆွဲတာတွေဖြစ်ပါတယ်ကြီလာဟန်1996ခုနှစ်က Volvo China Open ကိုဘူဆွဲပြီးတဲ့နောက်မှာတော့အာရှမှာနံပါတ်1ကစားသမားဖြစ်လာခဲ့ပါတယ်။စင်ကာပူ Open ကိုကြီလာဟန်အပြင်မြန်မာနိုင်ငံသားတွေကနောက်ထပ်အနိုင်ရဘူးတဲ့သူတွေကတော့မြာအေးနဲ့ဇော်မိုးတို့ဖြစ်ပြီးတော့မြာအေးက1981ခုနှစ်နဲ့ဇော်မိုးက1998မှာအနိုင်ရခဲ့တာပါ။2000ခုနှစ်ကတော့ကြီလာဟန်ဟာကမ္ဘာကျော် St Andrew's Queen မှာကျင်းပခဲ့တဲ့ British Open ဂေါက်သီးပြိုင်ပွဲနဲ့ Spain နိုင်ငံမှာကျင်းပခဲ့တဲ့ WGC World Golf Championship ပြိုင်ပွဲတွေကိုဝင်ရောက်ရှင်ပြိုင်ခွင့်ရခဲ့ပါတယ်။ WGC ပြိုင်ပွဲမှာတော့၄ရက်လုံးကစားခွင့်ရခဲ့ပြီးမြဲ British Open မှာတော့၂ရက်ပဲကစားလိုက်ရပြီးတော့ပြိုင်ပွဲကနေထွက်ခဲ့ရပါတယ်။ အဲ့ဒီအချိန်က Saint Andrew's Square မှာပထမဆုံးရိုက်ရတဲ့ရိုက်ချက်နဲ့ထိုင်းနိုင်ငံဘန်ကောက်မြို့က Johnny Walker Classic ကောက်တီးပြိုင်ပွဲမှာကဘာကျော် Tiger Woods နဲ့အတူတွဲပြီးတော့ပထမဆုံးရိုက်ရတဲ့ရိုက်ချက်တွေကသူ့ရဲ့ကစားသမားတက်တန်းတစ်လျှောက်မှာစိတ်အလုံရှားဆုံးအချိန်တွေဖြစ်ခဲ့တယ်လို့မနစ်က The Golf House နဲ့ interview မှာပြောခဲ့ပါတယ်2004ခုနှစ်မှာတော့သူကပြိုင်ပွဲတွေကစားတာကနေအားယူပြီးတဲ့နောက် 2006 မှာသူက Asian Tour ပြိုင်ပွဲတွေရဲ့ဥက္ကဋ္ဌဖြစ်လာခဲ့ပါတယ်ဒါကတော့သူ့အတွက်ကောက်သီးသမားတယောက်အနေနဲ့အကြီးမားဆုံးအောင်မြင်မှုလို့ဆိုရမှာဖြစ်ပါတယ်ဘာကြောင့်လဲဆိုတော့ဂျီလာဟန်ဟာသူဥက္ကဋ္ဌဖြစ်တဲ့တာဝန်ယူခဲ့တဲ့အချိန်တွင်အာရှပြိုင်ပွဲတွေကိုကမ္ဘာအဆင့်မီလာအောင်ကမ္ဘာအဆင့်ကိုတိုးနိုင်အောင်လုပ်နိုင်ခဲ့ပြီးတော့ကမ္ဘာကျော်ကောက်သီးသမားတွေအတော်များများဟာလည်း Asian Tour ပြိုင်ပွဲတွေကိုနောက်ပိုင်းမှာအတော်လေးဝင်ပြိုင်လာခဲ့ကြတာဖြစ်ပါတယ်။ဂျီလာဟန်ကွယ်လွန်သွားတဲ့ပုံမှာ Asian Tour ပြိုင်ပွဲတွေကလည်းဝန်ထဲကြောင်းပြောကြားထားပြီးတော့အခုလိုဂျီလာဟန်ကိုဆုံးရှုံးလိုက်ရတာဟာအာရှရဲ့အကောင်းဆုံးကောက်သီးသမားတွေထဲကတစ်ယောက်ကိုဆုံးရှုံးလိုက်ရတာဖြစ်သလိုအာရှကောက်သီးလောကရဲ့အကောင်းဆုံးဦးဆောင်သူတွေထဲကတစ်ယောက်ကိုဆုံးရှုံးလိုက်ရတာဖြစ်တယ်လို့လည်းလက်ရှိ Asian Tour ပြိုင်ပွဲတွေရဲ့အမှုဆောင်အရာရှိချုပ်ကိုချိုမင်းသက်ကပြောပါရယ်။ဒါပြင်တစ်ချိန်ကဥရောပ Ryder Cup အသင်းရဲ့အသင်းကောင်းဆောင်ဟောင်း Thomas Bjorn ကလည်းဂျီလာဟန်ကွယ်လွန်သွားတာဟာအလွန်ပဲစိတ်မကောင်းစရာသတင်းဖြစ်ပြီးတော့ဂျီလာဟန်ရဲ့ခင်မင်းစရာကောင်းပုံတွေဂျီလာဟန်နဲ့အတူကောက်တီးအကြောင်းတွေပြောဆိုဆွေးနွေးခဲ့တာတွေကိုအမြဲတမ်းရနေမှာဖြစ်ကြောင်းအခုလိုကွယ်လွန်သွားတာဟာတိတ်ကိုစောလွန်ပြီးတော့ငြိမ်းချမ်းစွာအနားယူပါတော့တငယ်ချင်းဆိုပြီးတော့သူ့ရဲ့ Twitter မှာရေးထားပါရယ်။ဒါပြင်ဥရောပ PGA တိုးကောက်သီးပြိုင်ပွဲတွေရဲ့အမှုဆောင်အရာရှိချုပ် Keith Pelley ကလည်းဂျီလာဟန်ဟာကျွန်တော်တို့ကောက်သီးလောကအတွက်အများကြီးအကျိုးပြုနိုင်ခဲ့တဲ့သူတစ်ယောက်ဖြစ်သလိုမိတ်ဆွေကောင်းတစ်ယောက်လည်းဖြစ်ပြီးသူ့ကိုဆုံးရှုံးလိုက်ရတဲ့အတွက်ကျွန်တော်တို့အလွန်ပဲဝမ်းနည်းမိတယ်ဆိုပြီးတော့ဥရောပ PGA တိုးအဖွဲ့ကပြောကြားထားပါတယ်ဂျီလာဟန်ဆယ်နှစ်သားကလေးကကြီးစားကောက်သီးသမားတစ်ယောက်ဖြစ်ချင်ခဲ့သူဖြစ်ပြီးတော့လူငယ်တွေကိုလည်းကောက်သီးကစားတာကိုဖွံ့ဖြိုးတိုးတက်စေချင်သူဖြစ်ပါတယ်Asian Tour ကောက်သီးပြိုင်ပွဲတွေကတော့ဦးဂျီလာဟန်ရဲ့ကျိုးပန်းဆောင်ရွက်မှုတွေကိုဂုဏ်ပြုတဲ့အနေနဲ့လူငယ်ကစားသမားတွေနဲ့အာရှကောက်သီးပြိုင်ပွဲတွေကိုဖွံ့ဖြိုးတိုးတက်လာအောင်လုပ်ဖို့ရည်ရွယ်ပြီးတော့ Future Championship Award ဆိုတဲ့ပြိုင်ပွဲကိုလည်းလှုပ်ဆောင်သွားမှာဖြစ်တယ်ဆိုတာပြောကြားရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါမယ
်။အာရှကျော်မြန်မာကောက်သီးသမားကြီးဆုံးရှုံးလိုက်ရတဲ့အကြောင်းကိုယ့်ရဲ့အားကစားကဏ္ဍမှာပြောပြခဲ့တာပါ။အခုလိုပတ်စင်ကဏ္ဍတွေပြီးမှာတော့ VOA American Fan ရဲ့ဗိုလ်ရုညနောက်ဆုံးရထိတ်တန့်ရသတင်းအချင်းချုပ်ကိုကျွန်တော်ကပဲဆက်ပြောပြပါမယ်ခင်ဗျာ။ Rohingya တွေပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့ပတ်သက်ပြီးအပြည်ပြည်ဆိုင်ရာတရားရုံး ICJ မှာကမ်ဘီယာနိုင်ငံကသူ့ရဲ့တရားစွဲဆိုနိုင်ခွင့်ကိုဒီနေ့လျှောက်ထားလိုက်ပါတယ်။တနင်္လာနေ့တုန်းကတော့မြန်မာနိုင်ငံဘက်ကအဖွဲ့ကောင်းဆောင်ဦးကိုကိုလိုင်းနဲ့ရှင်းနေတွေကအခုလိုတရားစွဲခွင့်လုံးဝမရှိပါဘူးလို့ခြေပခဲ့ကြတာပါ။ဒီလိုခြေပတ်ရမှာမြန်မာဘက်ကအချက်လေးချက်နဲ့ပြောပြခဲ့ရမှာတစ်ချက်ကတော့ဂမ်ဘီယာဟာအစ္စလာမ်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ကိုစားတရားဆွဲတာဖြစ်ပြီး OIC ဟာလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာအပြည်ပြည်ဆိုင်ရာသဘောတူစာချုပ်မှာလက်မှတ်ရေးမထိုးထားပါဘူးလို့ဆိုတဲ့အချက်လို့ဥက္ကူကိုလည်း VOA ကိုပြောခဲ့ပါတယ်ခင်ဗျ။မြန်မာကက်သလစ်ဖုန်းတော်ကြီးနှစ်ပါးအဖမ်းခံရတယ်လို့အရှကက်သလစ်သတင်းဌာနကသတင်းထုတ်ပြန်လိုက်ပါတယ်။အဖမ်းခံရတဲ့ဖုန်းတော်ကြီးနှစ်ပါးကတော့ Saint Therese Little Way Mission ဖွဲ့က John Bosco နဲ့ John Paul Lewis တို့ဖြစ်ကြပါတယ်။သူတို့ဟာရှမ်းပြည်ကဥယျာဉ်စွန့်ခွာထွက်ပြေးနေကြသူတွေကိုအကူအညီပေးဖို့ရှမ်းပြည်ကိုအသွာလမ်းကစစ်ဆေးရေးခိတ်မှာ Ferrari 23ရဲ့နေကအဖမ်းခံခဲ့ရကြတာဖြစ်ပါတယ်ခင်ဗျ။ဂျပန်နဲ့ Australia နိုင်ငံတို့က American နဲ့တခြားနိုင်ငံတွေလိုပဲ Russia ပေါ်ပိတ်ဆို့အရေးယူလိုက်ကြပါတယ်။ Russia က Ukraine ကိုလုံးဝအပြည့်စုံကျူးကျော်တိုက်ခိုက်လာတော့မယ်ဆိုတာကိုလူရတွေတိုင်းကပြနေတယ်လို့ NATO အတွင်းမှူးချုပ်ကလည်းပြောလိုက်ပါတယ်။ရုရှားလွှတ်တော်ကသမ္မတပူတင်ကိုနိုင်ငံခြားမှာတပ်တွေသုံးပြုခွင့်ကိုအင်ကာနီကပေးလိုက်ပါတယ်။အဲ့ဒီနောက်မှာတော့ခွဲထွက်သမားတွေကတီးခြားနိုင်ငံဖြစ်ချင်ညာလိုက်တဲ့ Ukraine ရဲ့ပြည်နယ်နှစ်ခုထဲကိုရုရှားတင်ကားတွေဝင်ရောက်သွားခဲ့ကြပါတယ်ခင်ဗျာ။ Ukraine ချက်တဲပေါ်အခုလိုဒီစိုးရိမ်ကြောက်လန့်သွားအောင် American ကဖန်တီးနေတယ်လို့လည်းတရုတ်ကပြန်ဆဆွဲလိုက်ပါတယ်။ရုရှားပေါ်ပိတ်ဆို့အရေးယူတာကိုလည်းတရုတ်ကဆန့်ကျင်တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဟွာချောင်ရင်းကဗိုလ်ရုံးကပြောလိုက်ပါတယ်။တစ်ချောင်းလုံးပြောလာတဲ့တရုတ်ရဲ့ရည်တည်ချက်ကိုပြန်ကောက်တဲ့သဘောပါလို့လည်းသူကဆက်ပြောခဲ့ပါတယ်။တကယ်တော့ရုရှားကယူကရိန်းနဲ့ဆက်မှာတပ်တွေချရတာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ကယူကရိန်းကိုလက်နက်တွေပို့ပြီးတော့တင်းမာမှုကိုပိုပြီးကြီးထွားစေတယ်လို့လည်းသူကပြောခဲ့ပါတယ်ခင်ဗျာ။ဗိုလ်ရုညအတွက်သတင်းအစီအစဉ်တွေကတော့ဒီမှာပြီးဆုံးပါပြီ။ဒီညအတွက်ထုတ်လွှင့်ရေးမှုကမဆူမွန်ဖြစ်ပါတယ်။ စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ National Gallery နဲ့ PJ Elliot တို့ဖြစ်ပါတယ်။ဒီနေ့ရရဲ့အစီအစဉ်တွေကိုကျွန်တော်ဝင်းမင်းပြောပြခဲ့တာပါ။တောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းကြပါစေ။ကောင်းကောင်းလဲအိတ်ဆက်အနားယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.